Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေ့ရပါစေ VO American တာကနေ2018ခုနှစ်ဇွန်လ12ရက်အင်္ဂါနေ့မနေ့ပတ်အစီအစဉ်ဒီကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ3250ကျပ်ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ VO ရဲ့ Facebook စာမျက်နှာ VO Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမ်မိုးရွာခင်ဗျာကုမနခင်အစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျာသက်ပါဒီမနခင်သတင်းတွေကိုကိုချောင်းလွင်နဲ့အတူကြီးညာပေးမှာပါလူရင်းစစ်ဝင်တစားနဲ့စောင့်ကြည့်နေတဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူဆန်တော်ချိန်မနေ့9နာရီမကြာမီမှာပဲစတင်တော့မှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကြံပေးပုဂ္ဂိုလ်အသစ်ဟာဒီကနေ့အင်္ဂါနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးကြီး
။ဟုတ်ကဲ့ခေါင်းပါခင်ဗျာ။အဒီလိုသတင်းလေးအပြီးနားဆင်ကြရမယ့်အထဲမှာဆိုရင်တော့မကြာခင်နိုင်ဝိုင်းအတွင်းစင်ကာပူမှာကျင်းပတော့မယ့်အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့
The ultimate objective we seek from diplomacy with North Korea has not changed.The complete
ဒါကတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ပြောဆိုသွားတာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံအကြောင်းမြန်မာနိုင်ငံကိုပထမအဦးဆုံးကျင်းပသွားရောက်မဲ့ကုလတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်အသစ်ရဲ့ခီးစဉ်အကြောင်းသတင်းလွှာ2018ခုနှစ်အော်ရိုလာလူသားချင်းစာနာမှုစုရရှိသူရှေ့နေဦးအောင်ကျော်လှနဲ့ဆက်သွယ်မေးမြန်းချက်ထိုင်းနိုင်ငံဘက်ကိုထွက်ခွာဖို့ပြင်နေတဲ့မွတ်စလင်တရားကျော်ရတိတော်မျိုးနဲ့အတွင်ပင်နယ်ကမ်းစပ်မှာဖမ်းမိတယ်ဆိုတဲ့အကြောင်းစာတာတွေနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေဖြစ်စီးပွားရေးကဏ္ဍနဲ့တုတ္တဆုံနဲ့အမေရိကန်တခွင်အစည်းအဝေးကိုထောက်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
မကြာခင်နိုင်ပိုင်းတွင်မှာပဲလူတိုင်းစိတ်ဝင်စားနဲ့စောင့်ကြည့်နေတဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့ထိပ်သီးဆွေးနွေးပွဲစတင်တော့မှာပါမြန်မာစံတော်ချိန်မနေ့9နာရီခွဲစင်ကာပူစံတော်ချိန်မနေ့9နာရီမှာစတင်တော့မှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးစီဝေးပွဲပြုလုပ်ပြီးတာနဲ့အင်္ဂါနေ့ညမှာပဲအမေရိကန်နိုင်ငံကိုသမရကပြန်လာမှာဖြစ်ကြောင်းသမရအင်ဗျူကတင်းနှင်းလာနေမှာပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားရာရှိတွေဆွေးနွေးမှုတွေဟာမျှော်လင့်ထားတဲ့ပို့ပြီးလှင်းလင်းငင်းငင်းဖြစ်ပေါ်တိုးတက်နေပါတယ်လို့လည်းအင်ဗျူကပြောပါတယ်။သမရထရမ့်ဟာမြောက်ကိုရီးယားခေါင်းဆောင်နဲ့တဦးချင်းတွေ့ဆုံမှာဖြစ်ပြီးဘာသာပြန်ကလွဲလို့တခြားဘယ်သူမှပါမှာမဟုတ်ဘူးလို့လည်းအင်ဗျူထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။ဒီနောက်မှာနေ့လယ်စားသုံးဆောင်ရင်နှစ်ဖက်ဆွေးနွေးမှုတွေကိုဆက်ပြုလုပ်မှာဖြစ်ကြောင်းနဲ့ဒီချိန်မှာတော့နိုင်ငံခြားရေးဝန်ကြီး Mike Pompeo အင်ဗျူရောဝန်ထမ်းအရာရှိချုပ် John Kelly အမျိုးသားလုံခြုံရေးအကြံပေး John Bolton တို့ပါတက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။စင်ကာပူနိုင်ငံကနေအင်္ဂါနေ့နှောင်းပိုင်းမှာပြန်လည်မထွက်ခွာခင်မှာသမ္မတ Trump ဟာသတင်းမီဒီယာတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်ကတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ပထမဆုံးချိန်တွေ့ဆုံဆွေးနွေးမှုကနေမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဆုံးသတ်ရင်းနဲ့ပဲ့ထင်းတက်ဒုံးချင်တဲ့ချင်းချောက်မှုတွေကိုဆုံးခန်းတိုင်တဲ့အထိဥတီတဲ့ရက်လက်မျိုးဖြစ်စေရမယ်လို့အမေရိကန်အရာရှိတွေကပြောဆိုနေတာပါထွက်လာမဲ့သဘောတူညီချက်တွေကအရင်ဆိုးရလက်ထက်ကရခဲ့တဲ့မခိုင်မာတဲ့သဘောတူညီချက်မျိုးဖြစ်မှာမဟုတ်ဘူးလို့လည်းတနင်္လာညပိုင်းကအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကစင်ကာပူမှာသတင်းတောက်တွေကိုပြောပါတယ်
မြောက်ကိုရီးယားဟာအမေရိကန်သမ္မတနဲ့ထိပ်သီးတွေ့ဆုံမှုကိုအမြဲလိုလားခဲ့တာလို့အမေရိကန်ဆိုင်ရာကုလသမဂ္ဂတာမန်ဟောင်းတူလည်းဖြစ်မြောက်ကိုရီးယားနဲ့အမေရိကန်ကြားဂျာဝင်စစ်ဆက်ညှိနှိုင်းပေးသူဖြစ်မြောက်ကိုရီးယားကိုမကြာခဏသွားခဲ့ဘူးသူလည်းဖြစ်တဲ့ Bill Richardson က VOE ကိုပြောလိုက်ပါလေစင်ကာပူနိုင်ငံမှာအခုကျင်းပမဲ့ထိပ်သီးဆွေးနွေးပွဲဟာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un အနေနဲ့သူဟာအမေရိကန်ခေါင်းဆောင်နဲ့တပြေးညီပြောဆိုဆွေးနွေးနေတာကိုသူ့နိုင်ငံကပြည်သူတွေကိုပြသကျင်တာပါကမ္ဘာမှာအရေးကြီးတဲ့ဖြစ်ရပ်တစ်ခုမှာပါဝင်ပတ်သက်နေတယ်ဆိုတော့ကိုလည်းသူကပြသကျင်တာပါလို့လည်းဘီရစ်ချာဆန်ကပြောပါတယ်အခုထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဘီရစ်ချာဆန်ကအကောင်းမြင်ပါတယ်ဒါပေမဲ့လည်းနျူကလ িয়ার စီစဉ်တွေကိုမြောက်ကိုရီးယားဘက်ကအပြည့်အဝဆွန့်လွှတ်လိမ့်မှာလို့တော့သူကမထင်ပါဘူးဒီဆွေးနွေးမှုကနေပြီးတော့အမေရိကန်နဲ့မြောက်ကိုရီးယားအကြားမှာကောင်းမွန်တဲ့ခြေလှမ်းတချို့နဲ့ပုံမှန်ဆက်ဆံရေးရှိလာတာမျိုးတွေဖြစ်လာနိုင်တယ်လို့လည်းဘီရစ်ချာဆန်ကတွက်ပါတယ်ဘီရစ်ချဆန်ရဲ့ပြောဆိုမှုတွေထဲမှာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့သတိထားရမယ့်အချက်တွေပါသလိုအလားအလာကောင်းတဲ့ညှိနှိုင်းချက်တွေလည်းပါဝင်နေတာပ
ါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့ရဲ့ဘဝတသက်တာမှာအရေးပါဆုံးဖြစ်လာနိုင်တဲ့ဒီထိပ်သီးဆွေးနွေးပွဲမတိုင်ခင်နိုင်ပိုင်းလောက်ပဲလိုတော့တဲ့အချိန်မှာစိတ်ရည်လည်အိမ်နဲ့ယုံကြည်မှုအပြည့်ရှိနေတဲ့ပုံတွေ့နေရပါတယ်သူကစင်ကာပူရဲ့ညအလှကိုခံစားရင်းလက်ကင်ဖုန်းနဲ့ကိုကိုဓာတ်ပုံရိုက်ဆယ်ဖီဆွဲနေတယ်လို့ဘေးမှာလည်းအားပေးသူတွေနဲ့တွေ့နေရပါတယ် သူဝိနေကြဝတ်ဆောင်ဖြစ်တဲ့မီဂိုရင်အောင်ခက်ကြက်ကြက်ဝတ်ဆောင်တဲ့စင်ကာပူရဲ့နွေပူတန်းကြောင့်သူဟာချွေးပြန်နေတာပါစင်ကာပူကခီးသွားတဲ့အသွားလာအများဆုံးနေရာတွေကိုလည်းသူကလှည့်ပတ်ကြည့်ရှုနေတာပါကင်မာစင်ကာပူရဲ့အချင်းကြီးနေရာဖြစ်တဲ့မရီနာဘေးမှာစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan နဲ့အတူတွေ့ပြီးလက်ထပ်ပုံရိုက်ပါတယ်အမေရိကန်သမ္မတ Donald Trump နဲ့စင်ကာပူကဆန်တိုစာကျွန်းမှာပြုလုပ်မဲ့ထိပ်သီးစည်းဝေးမတိုင်ခင်17နှစ်လောက်အလိုမှာပဲသူဟာစိတ်ရည်လည်ရင်နဲ့စင်ကာပူရဲ့ညအလှအူခံစားရင်ရှောက်ကြည့်နေတာဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲဟာသူ့ရဲ့မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ဖျက်သိမ်းနိုင်ဖို့အတွက်အဓိကရည်ရွယ်ချင်ပါတဲ့ပွဲဖြစ်နေပြီးမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတရဲ့ပထမဆုံးကြိမ်ဖြစ်မျက်နှာချင်းဆိုင်ထိုင်းပြီးဆွေးနွေးကြတဲ့ပွဲလည်းဖြစ်ပါတယ်။စင်ကာပူထိပ်သီးဆွေးနွေးပွဲမှာတိုင်ရင်သတင်းပတ်တွေကတော့သမ္မတထရမ့်ကကင်ဟာပွင့်လင်းရိုးသားကြောင်းပြောခဲ့တာဖြစ်ပြီးအရင်တုန်းကတော့ရော့ကက်လူငယ်လေးလို့သူကခွန်ချိုးချိုးနှိမ်နှိမ်ပြောခဲ့တာဖြစ်ပါတယ်။ American Cheshire Heritage Foundation ကတော့ဒီဆွေးနွေးပွဲမှာမြောက်ကိုရီးယားရဲ့လူခွင့်ရဲ့ချိုးဖောက်မှုတွေအတွက်စိုးရင်စိတ်ပူရမှုတွေကိုပြောဖို့မေ့မထားဖို့အတွက်သတိပေးနေပါတယ်
။အခုစင်ကာပူမှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ကောင်းမွန်စေမဲ့တိုးတက်ဖြစ်ထွန်းမှုတစ်ခုပဲလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပြီးတော့ဒီဆွေးနွေးပွဲဖြစ်ပေါ်လာအောင်စီစဉ်နိုင်ခဲ့ကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေကိုလည်းသူကဂုဏ်ပြုကြိုဆိုလိုက်ပါတယ်။ငြိမ်းချမ်းရေးနဲ့ခိုင်မာစိတ်ချရတဲ့နျူကလ িয়ার ဖျက်သိမ်းမှုစီစဉ်ဖြစ်ရအောင်အတူလှုပ်ဆောင်ကြဖို့လည်းတွင်မှုချုပ်ဂူတာရက်စ်ကပြောပါတယ်။ကုလသမဂ္ဂဌာနချုပ်မှသူကမနေ့ကအခုလိုပြောခဲ့တာပါ။သက်ဆိုင်သူတွေဘက်ကအကူအညီတောင်းမယ်ဆိုလို့ရှိရင်နျူကလ িয়ার စီစဉ်ဖျက်သိမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေမှာလဒမကဘက်ကလှုပ်ဆောင်နေတာတွေကိုအခုညီပေးသွားဖို့ဆင်သင့်ရှိနေတယ်လို့လည်းပြောပါတယ်လူလူအုံပြုနျူကလ িয়ার စွမ်းအင်ဖြည့်ရေးလုံခြုံစိတ်ချရတဲ့စွမ်းအင်ဖြည့်ရေးစီစစ်ဖို့ IAEA လို့ခေါ်တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာအမှုမြစွမ်းအင်အေဂျင်စီကိုလုတ်ပိုင်ခွင့်ပေးရတယ်လို့လည်းတွင်မှုချုပ်ကဆိုပါတယ်တကယ်လို့အခုထိပ်သီးဆွေးနွေးမှုကနိုင်ငံရေးဆိုင်ရာသဘောတူညီတစ်ခုဖြစ်လာခဲ့မယ်ဆိုလို့ရှိရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာလှုပ်ရှားမှုတွေကိုပြန်လည်စီစစ်ဖို့ IAEA ဖွဲ့ဘက်ကအစင်းနဲ့မဲလို့လေ IAE ရဲ့ညွှန်ကြားမှုချုပ်ယူကီယာအမီနိုကပြီးခဲ့တဲ့ပတ်တုန်းကပဲပြောထားတာရှိပါတယ်အခုထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံကဓာတ်ရိုက်ပါဝင်မှာမဟုတ်ပေမဲ့လည်းတွယ်ဝိုက်တဲ့နီးလန်းတွေနဲ့အခုဆွေးနွေးမှုနဲ့ပတ်သက်ဆက်ဆက်နေတာပါအာရှဒေသအတွင်းကတခြားနိုင်ငံတွေလိုပဲအခုဆွေးနွေးပွဲကိုတရုတ်ဘက်ကအနီးကပ်စောင့်ကြည့်နေမှာဖြစ်ပါတယ်အခုထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကတရုတ်သမ္မတရှီဂျင်းပင်နဲ့နှစ်ကြိမ်တွေ့ဆုံထားတာပါ
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ရဲ့ April လတုန်းကအသိခံလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Christine Schreiner Bugna ဟာ June 10ရက်အင်ကာနေမှာမြန်မာနိုင်ငံကိုသွားရောက်มาဖြစ်တယ်လို့အတွင်းမှုချုပ်ရုံးရဲ့ရုံးကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂျာမနီနိုင်ငံဆိုင်ရာဆွစ်ဇာလန်တမတ်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူ Miss Bugna ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မေလ22ရက်နေ့ကကုလသမဂ္ဂအတွင်းမှုချုပ်နဲ့တွေ့ဆုံခဲ့ပြီးကုလသမဂ္ဂအထွေထွေညီလာခံလက်ရှိအလှည့်ကျဥက္ကဋ္ဌ Miroslav Lajec နဲ့လည်းမေလ23ရက်နေ့ကတွေ့ဆုံခဲ့ပါတယ် Mr. Lajec ကမြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်လို့ပြည့်ဝထောက်ခံကြောင်းနဲ့အောင်မြင်မှုရရှိဖို့မျှော်လင့်ကြောင်းပြောပါတယ်Mr. Guterres အနေနဲ့အခုလိုချန်ပီပုဂ္ဂိုလ်အသိခံရမှာမြန်မာအစိုးရပြန် data ရင်းအစိုးရတွင်လည်းတိုင်ပင်ခဲ့တာပါ Miss Bugna ဟာသူ့ခီးစဉ်မတိုင်ခင်ပြီးခဲ့တဲ့လတုန်းကကုလသမဂ္ဂဆိုင်ရာ Bangladesh တာမတ်ကြီးနဲ့လည်းတွေ့ဆုံပြီး Caucasus ပြည်သားမှရှိတဲ့ Ranger ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ် Miss Bugna ဟာလာမယ့်မြန်မာနိုင်ငံခီးစဉ်အတွင်း Ranger ဒုက္ခသည်အရေးပြန်ကထင်ဒုက္ခသည်တွေအရေးကိုပါဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်သူဟာမြန်မာနိုင်ငံဆိုင်ရာအတွင်းမှုချုပ်ရဲ့ပြင်စမမြောက်အထူးကြံပေးပုဂ္ဂိုလ်ဖြစ်ပြီးသူ့မတိုင်ခင်ကအိန္ဒိယနိုင်ငံသားဗီဂျေနန်ဘီယာကတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုဧပြီလအတွင်းကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေတွားရောက်ခဲ့ပြီးရွန်ဂျာဒုက္ခသည်အရေးကိုအလေးပေးဆွေးနွေးခဲ့ကြတာပါ။လက်ရှိဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ထွက်ပြေးခိုလုံနေတဲ့ရွန်ဂျာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂ UNDP UNHCR တို့နဲ့လက်တွဲပြီးဆောင်ရွက်ဖို့ကနဦးတော်လည်းသဘောတူညီချက်ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။
ရိုဟင်ဂျာမွတ်စလင်တွေကိုအမုန်းပွားစေမဲ့ရေးသားပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ Facebook ထဲမှာမလုံနိုင်အောင်တားမြစ်ထိန်းချုပ်တာတွေတိုးမြင့်ပြီးတော့လှုပ်ဆောင်မှုလုပ်ရဲလို့ Facebook ကုမ္ပဏီရဲ့မူဝါဒရေးရာထိပ်တန်းအရာရှိသူကပြောလိုက်ပါတယ် Facebook ကုမ္ပဏီအနေနဲ့နိုင်ငံအတွင်းမှာလက်တွေ့လှုပ်ရှားနေကြတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့ Facebook နဲ့အခြားဆက်ဆံရေးတွေကိုတိုးမြင့်ပြီးလှုပ်ဆောင်မှုလုပ်တဲ့ကိစ္စဟာကြီးမားဆုံးဆောင်ရွက်ရမယ့်ကိစ္စတွေကတစ်ခုဖြစ်တယ်လို့လဲ Facebook ရဲ့မူဝါဒရေးရာစီစဉ်သူ Monica Bigrek ကပြောပါတယ် New American Foundation အဖွဲ့မှသူအခုလိုမျိုးပြောဆိုခဲ့တာပါရိုဟင်ဂျာပြည်ပကအတွင်း Facebook ကိုအသုံးပြုပြီးတော့ရိုဟင်ဂျာမုန်တီးရေးတွေကိုရေးသားပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့အစည်းတွေက Facebook ကိုအကြီးအကျယ်အပြစ်တင်ဝေဖန်ထားတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိအမှန်မပြုတ်ပါဘူး Facebook ရဲ့အကြီးအကဲ Mark Zuckerberg ကို American လွှတ်တော်မှာခေါ်ယူတွေ့ဆုံမေးမြန်းခဲ့တော့ကလည်းရိုဟင်ဂျာတွေပေါ်မှာ Facebook သုံးပြီးတော့အမုန်းပွားစေတဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့သူ့ကိုမေးမြန်းခဲ့တာရှိပါတယ
်ရုရှားထောက်လင်းရေးလုပ်ငန်းအတွက်အထောက်အကူဖြစ်စေမဲ့ပစ္စည်းတွေနဲ့ဤပညာတွေပေးဖို့မတမာတဲ့ကွန်ပျူတာဆိုင်ဘာလှုပ်ရှားမှုတွေလုပ်ခဲ့တယ်လို့ဆွဆဲပြီးရုရှားကကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်၃ခုကို American ပြည်ထောင်စုကအရေးယူတန်ခတ်လိုက်ပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီတကမ္ဘာလုံးကစိတ်ဝင်တစားနဲ့စောင့်ကြည့်နေကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲဟာမကြခင်နိုင်ပိုင်းအတွင်းမှာစတင်ပါတော့မယ်ကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းစင်ရေးဆိုတဲ့အမေရိကန်ရဲ့ယူရချက်ကမပြောင်းလဲပဲဆက်ရှိနေပြီးကင်းဂျုံအုံကသာနျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းမယ်ဆိုရင်မြောက်ကိုရီးယားပြည်သူတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ဖြစ်လာလိမ့်မယ်လို့သမ္မတထရန့်ကပြောထားပါတယ်ထိပ်သီးဆွေးနွေးပွဲမှာစခင်နောက်ဆုံးသတိထားရတဲ့အခြေအနေတွေကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရံဘက်တွေဖြစ်ရှိခဲ့ပြီးတော့တခါမှမတွေ့ဆုံဘူးကြတဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးဟာစင်ကာပူနိုင်ငံမှာလမ်းလျှောက်သွားရင်၉မိနစ်လောက်ပဲကြာတဲ့နေရာမှာရှိနေကြပါတယ်မကြခင်နိုင်ပိုင်းတွင်းမှာပဲသူတို့နှစ်ဦးတွေ့ဆုံကြပြီးတစ်ကမ္ဘာလုံးကစောင့်ကြည့်နေကြတဲ့ကမ္ဘာကျော်မဲ့ထိပ်သီးဆွေးနွေးပွဲကိုစတင်တော့မှာပါစင်ကာပူစံတော်ချိန်မနက်၉နာရီမြန်မာစံတော်ချိန်မနက်၇နာရီခွဲအမေရိကန်ကဝါရှင်တန်စံတော်ချိန်ည၉နာရီမှာဆွေးနွေးပွဲစကျင်းပမှာပါအခုကျွန်တော်တို့အတန်လွှင့်ပြီးလို့နိုင်ဝက်အကြံမှာစတင်ပါပါအစီအစဉ်အရပထမပိုင်း45မိနစ်ကခေါင်းဆောင်နှစ်ဦးရဲ့တီးတတ်တကားပိတ်ဆွေးနွေးပွဲပါအဲ့ဒီမှာခေါင်းဆောင်နှစ်ဦးနဲ့စကားပြန်နေပဲရှိမှာပါအဲ့ဒါပြီးမှနှစ်နိုင်ငံထိပ်တန်းအရာရှိကြီးတွေပါဝင်တဲ့နှစ်နိုင်ကြာမဲ့ဆွေးနွေးပွဲကိုကျင်းပကြလိမ့်မယ်လို့အင်ဂျီရောကပြောရပါတယ်သမ္မတထရမ့်ကဒီကနေ့ပဲည7နာရီလောက်မှာအမေရိကန်ကိုပြန်လာမှာဖြစ်ပြီးစင်ကာပူကသူပြန်မထွက်ခင်သတင်းတော်တွေကိုစကားပြောမယ်လို့ဆိုပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆိုတဲ့ရလတ်ထွက်ပေါ်လာတာကိုပဲအမေရိကန်ဘက်ကလက်ခံသွားမှာပါလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောထားပါတယ်
။ The ultimate objective we seek from diplomacy with North Korea has not changed.
မြောက်ကိုရီးယားနဲ့ကျွန်တော်တို့တန်တမန်ဆက်ဆံရေးလုပ်တဲ့အဓိကရည်ရွယ်ချက်ကပြောင်းလဲမှုမရှိပါဘူး။ခိုင်မာယုံကြည်စိတ်ချရပြီးနောက်ကြောင်းပြန်လှည့်မသွားနိုင်နဲ့။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးဆိုတဲ့တခုတည်းသောရလတ်ကိုပဲအမေရိကန်ဘက်ကလက်ခံမှာပါ။ကင်ဂျွန်အွန်းကသာနျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖျက်သိမ်းမယ်ဆိုရင်မြောက်ကိုရီးယားနိုင်ငံနဲ့ပြည်သူတရားလုံးတွေပိုပြီးကောင်းမွန်တဲ့အနာဂတ်ဖြစ်လာမယ်ဆိုတာကိုသမ္မတထရမ့်ကလည်းရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
။တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုလည်းဝန်ကြီးပွန်ပီယိုကချီးမွမ်းပြောဆိုထားပြီးသမ္မတထရမ့်ကကြီးကြီးမားမားနဲ့ထိထိရောက်ရောက်ကိစ္စကိုလှုပ်ချနေတာလို့ဆိုပါတယ
်။ The president is willing to do something big, something bold. I think the chairman Kim Jong-un
သမ္မတကကြီးမားပြီးထိရောက်တဲ့ကိစ္စမျိုးကိုလှုပ်ချနေတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းလာဒူပြင်ဆင်ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အခုထိပ်သီးဆွေးနွေးပွဲကိစ္စမှာတရုတ်နိုင်ငံရဲ့ခန့်ကန်တာလည်းပါဝင်ပတ်သက်လိမ့်မယ်ဆိုတာကျွန်တော်နားလည်ယူကြည့်ထားပါတယ်။မြောက်ကိုရီးယားကိုဖိအားတွေဝိုင်းပေးကြတဲ့အထက်မှာတရုတ်ကလည်းအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပါဝင်တာပါ။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာသဘောထားတွေပြောင်းလဲလာအောင်တိုက်တွန်းပြောဆိုဖို့အရင်တုန်းကသဘောတူတာမဟုတ်ပါဘူး
။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဘက်ကလိုအပ်တဲ့ကိစ္စတွေကိုအကူအညီပေးဖို့ဆင်နွှဲမှာပဲလို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းတောက်တွေကိုမနေ့တုန်းကပဲထပ်ပြောခဲ့ပါတယ်
။ The world is closely watching what will take place in Singapore.In a few hours time
မကြခင်နိုင်ပိုင်းအတွင်းစကူဘွာဖြစ်လာမဲ့ကိစ္စကိုတကမ္ဘာလုံးကအနီးကပ်စောင့်ကြည့်နေပါတယ်။တန်တမာရေးနိဒတ်နဲ့ဖြေရှင်းဖို့ကြိုးပမ်းကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံတွေကခေါင်းဆောင်တွေကိုကျွန်တော်ချီးကျူးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအင်မတန်စိုးရိမ်စရာကောင်းတဲ့အခြေအနေတွေ
အန္တရာယ်ရှိတဲ့အခြေအနေတွေဖြစ်ခဲ့တာတွေကိုအဆုံးသတ်ဖို့အတွက်နှစ်နိုင်ငံခေါင်းဆောင်တွေကြိုးပမ်းနေကြတာပါဒီလိုလုပ်ရတဲ့ကြောင့်ငြင်းငြမ်းပြီးတော့ယုံကြည်စိတ်ချရတဲ့နျူကလ িয়ার လက်နက်ဖြစ်သိမ်းရေးအစီအစဉ်ဖြစ်လာရပါလိမ့်မယ်ပြီးခဲ့တဲ့လတုန်းကဒီနှစ်နိုင်ငံခေါင်းဆောင်တွေစီကိုကျွန်တော်စာရေးပို့ခဲ့တဲ့ထဲမှာလည်းပါတယ်လို့ပဲရှေ့မှာကြုံလာရမယ့်အခြေအနေတွေမှာအတူပူးပေါင်းလှုပ်ဆောင်မှုတွေညှိနှိုင်းဆွေးနွေးမှုတွေအများအကျိုးကိုရှေ့ရှုတဲ့လုပ်ရက်တွေလုပ်ဖို့လိုအပ်ပါလိမ့်မယ်အဆင်ပြေမှုတွေရောအဆင်မပြေတာတွေရောသဘောမတူညီမှုတွေရောမလွဲမသွေပါဝင်နေမဲ့ခက်ခဲတဲ့ညှိနှိုင်းမှုတွေဖြစ်ပါလိမ့်မယ်ဒီကိစ္စမှာကုလသမဂ္ဂဘက်ကလှုပ်ပေးနိုင်မဲ့ကိစ္စတွေကိုအကူအညီပေးသွားဖို့အသင့်ပါပဲပါဝင်ပတ်သက်နေကြတဲ့အဖွဲ့တွေကနျူကလ িয়ার ဆိုင်ရာကိစ္စတွေကိုစီစစ်ပေးဖို့တောင်းဆိုလာမယ်ဆိုရင်လည်းကုလသမဂ္ဂကကူညီဖို့အဆင်သင့်ပါပဲ
သမိုင်းတွင်ကောင်းတွင်သွားနိုင်တဲ့အခုထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်လက်ခံဆောင်ရွက်ပေးနေတဲ့စင်ကာပူနိုင်ငံကလည်းအခုအရေးမှာတော်တော်လေးတက်တက်ကြွကြွရှိနေတာပါ။မြောက်ကိုရီးယားခေါင်းဆောင်နဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့စင်ကာပူမှာနေစရိတ်စားစရိတ်လုံခြုံရေးစတဲ့ကုန်ကျမှုတွေအားလုံးအတွက်စင်ကာပူနိုင်ငံကအကုန်ကျခံပါတယ်။စုစုပေါင်းအမေရိကန်ဒေါ်လာ15တန်းလောက်ကုန်ကျမှာပါ။စင်ကာပူနိုင်ငံကဆန်တိုဆာအပန်းဖြေကျွန်းမှာထိပ်သီးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပြီးမြေလုံးကပဲမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်နှုတ်ကစင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့တီးခြားစီတွေ့ဆုံထားပြီးပါပြီ။သမ္မတထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့လည်းမနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးဒီထိပ်သီးဆွေးနွေးပွဲသာအောင်မြင်မယ်ဆိုရင်ဒီအောင်မြင်မှုဟာကမ္ဘာကြီးအတွက်လက်ဆောင်တစ်ခုဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတကပြောခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမျိုးတော်ဆိုးကအမေရိကန်တန်ရုံးရှိမှလည်းအခုထိပ်သီးဆွေးနွေးပွဲအောင်မြင်ရေးအတွက်ထောက်ခံတဲ့ဆန္ဒပြသူတွေရှိနေကြပါတယ
်။အခုကျင်းပမဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သတင်းတောက်တွေခွင့်ပြုသမျှဓာတ်ရိုက်ထုတ်လွှင့်ချက်တွေကို VOA website ဖြစ်တဲ့ bamis.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News နောက်ပြီးတော့ website ဖြစ်တဲ့ VOA Bamis YouTube တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ် Miss Christine Sharana Bugna ဟာမြန်မာနိုင်ငံခရီးစဉ်ကိုဇွန်လ7ရက်နေ့ဒီကနေ့စတင်မှာဖြစ်ပါတယ်အီဘီလာကယာဒူးလက်ခံပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးသွားရောက်မဲ့သူ့ရဲ့ခီးစဉ်တွင်ဆောင်ရွက်တင်တာတွေကို HRW လူခွန်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလက်တန်းကပြောပြပါလိမ့်မယ်ခင်ဗျာ
ခုနကတမ်ကအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်အီဘီလာ26ရင်းနေကအသိခံအလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ဘူဂနာဟာသူ့ကိုအနှင်းထားတဲ့လုပ်ပိုင်ခွင့်အရသူ့ရဲ့ခီးစဉ်တွင်မှာမြန်မာအာဏာပိုင်တွေတိုင်းရင်းနဲ့နိုင်ငံအဖွဲ့အစည်းတွေလူမှုရေးအသင်းအဖွဲ့တွေဘာသာရေးခေါင်းဆောင်တွေအပြင်တန်တမာရေးအတိုင်းဝိုင်းရဲ့အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုရှိပြီးရခိုင်ပြည်နယ်ပြည်ပခန့်ရေးညင်းချင်းရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးအပြင်လူ့အခွင့်အရေးကိစ္စရပ်တွေကိုလည်းဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ဇွန်လ7ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဇွန်လ6ရက်နေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံတို့ရခိုင်ပြည်နယ်ကနေစွန့်ခွာထွက်ပြေးသူများအားပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုအထောက်အကူပြုရေးအတွက်ရေးထိုးခဲ့တဲ့ MOU ခေါ်နားလည်မှုစာချုပ်မှာပါအသေးစိတ်အချက်အလက်တွေကိုအများသိအောင်ကုလသမဂ္ဂကထုတ်ပြန်မယ့်အကြောင်းကိုမြန်မာစိုးရကိုအသိပေးဖို့လိုအပ်တယ်လို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့က Miss Bugna ကိုတိုက်တွန်းလိုက်ပါတယ်Brad Adams are Human Rights Watch ရဲ့အာရှရေးရာအမှုဆောင်ရရှိချုပ်ဖြစ်ပါတယ
် We expect her to tell the Burmese authorities that UN is going to
တော်နေနေသူပြောလိမ့်မယ်လို့မျှော်လင့်တာကမကြသေးမီက UNHCR UNDP နဲ့မြန်မာဆွေးကြားလက်မှတ်ရေးထိုးခဲ့တဲ့နားလည်မှုစာချုပ်လောင်းအသေးစိတ်ကိုကုလသမဂ္ဂကလူသိရှင်ကြားဖြစ်အောင်ထုတ်ပြန်မယ်ဆိုတဲ့အချက်ပါပဲအဲ့ဒီ MOU ရဲ့အချက်လက်တွေကိုလူအများသိတဲ့လူနိုင်ငံကနေမောင်းထုတ်ခံခဲ့ရတဲ့ Rohingya တွေအနေနဲ့လည်းဒီသဘောတူညီမှုမှာဘာတွေပါဝင်တယ်လဲဆိုတာသိသင့်ပါတယ်ဘာတွေပါဝင်တယ်လဲဘာတွေမပါဝင်ဘူးလဲဆိုတာပေါ့ဒီချက်ကို Miss Burgundy အနေနဲ့မြန်မာဆွေရောက်ကိုပြက်ပြက်သားသားပြောဖို့လူခွင့်ရေးစောင့်ကြည့်လာရဲ့အဖွဲ့ကလှူလာပါတယ
်ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်ပြည်ပခန့်ကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့သူတို့ခေါ် Rohingya ဒုက္ခသည်တွေနေရာရင်းပြန်ရမှာသူတို့စံတာအလျောက်ပြန်လည်နေရာချထားရေးအတွက်ရှေ့ပြေးစီမံကိန်းများဆောင်ရွက်နိုင်ရေးကိလုံချုံစွာနဲ့တိခါရှိရှိပြန်နိုင်ရေးတို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပေမဲ့လို့အသေးစိတ်အချက်အလက်များကိုထုတ်ပြန်ထားခြင်းမရှိတဲ့အတွက်ကြောင့်ရခိုင်လူမှုအတိုင်းဝိုင်းနဲ့ရိုဟင်ဂျာတွေကြားဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရထံဇွန်လ6ရက်နေ့ကပေးပို့ခဲ့တဲ့စာရရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာစစ်ဆေးရေးမှုတွေက မြန်မာနိုင်ငံမှာလာရောက်စုံစမ်းစစ်ဆေးခွင့်ပြုဖို့တိုက်တွန်းချက်ကိုတုံ့ပြန်တဲ့မြန်မာအစိုးရဘက်ကနိုင်ငံတကာပုဂ္ဂိုလ်တဦးပါဝင်မြန်မာနိုင်ငံသား2ဦးပါဝင်နဲ့3ဦးပါစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့အစီအစဉ်နဲ့ပတ်သက်တဲ့ကြေညာချက်ကိုလည်း Miss Buganani နေနဲ့လက်မခံနိုင်ကြောင်းထောက်ပြသင့်တယ်လို့ Brad Adams ကတိုက်တွန်းပါတယ
် The new investigation commission announced by the Burmese government is not serious and she should tell them that it's too late for them to come up with yet another commission and that the
Masuya ga jinya gele su nan sit sei commission de phwe si me so ra ga le le ne mu ma shi ba u dilo naw tha commission phwe bu ga naw ja ni bi lo athu ko sele ga myama asuya ko ati pe de ma de kula thama ga che le sha phu yi phwe ko phwe si tha bi phit de twe di phwe ye su nan sit sei mu yat lat asyin kan sa ko saung bi naw tha be lo che lan yu ya me so ra ko song phyat phu shi ni ba de ပြည်တွင်းစုံစမ်းစစ်ဆေးမှုတွေကိုစိတ်ချယုံကြည်လို့မရနိုင်ပါဘူး။ဒါကို Miss Buganna ကရှင်းရှင်းလင်းလင်းအသိပေးဖို့လိုပါတယ
်။ Miss Buganna ဟာသူ့ခီးစင်တိုင်မီမေလာလေကကုလသမဂ္ဂအတွေ့မှုချုပ် Antonio Guterres ထိုတင်နီလာကအထက်ကြားဥက္ကဋ္ဌ Miroslav Lajak အပြင်အဖွဲ့ဝင်နိုင်ငံတွေနဲ့ Human Rights Watch အပါအဝင်မြမအရေးစိတ်ဝင်စားတဲ့ NGO အဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။Human Rights Watch နဲ့ Miss Buganna တို့တွေ့ဆုံမှုနဲ့ပတ်သက်လို့ Brad Adams က
We talked to her about all the human rights issues in the country and they aren't just about the Rohingya they are about Kachin Shan State of course
ဒီမနက်ကမှလူခွင့်ရေးချိုးဖောက်မှုပြဿနာအလုံးအကြောင်းကျွန်တော်တို့သူ့ကိုပြောခဲ့ပါတယ် Rohingya ရေးသားမကကချင်ရှမ်းပြည်နယ်ရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေပါတာ Writer သတင်းတော်နှစ်ဦးအဖမ်းခံထားရတာအပြင် Social Media နဲ့တခြားသတင်းတွေမှာတင်ပြမှုကြောင့်ဆန္ဒပြမှုကြောင့်ဖမ်းဆီးခံရတာတွေကိုပြောခဲ့ပါတယ်ဒီလိုလူတွေကိုဖမ်းဆီးအရေးယူနိုင်တဲ့ဥပဒေတွေကိုပြင်ဆင်ဖို့လေမြေပိုင်ဆိုင်မှုပြဿနာစသဖြင့်နိုင်ငံမှာဖြစ်ပျက်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းသူ့ကိုပြောပြခဲ့ပါတယ်။သူကောင်းကောင်းနားလည်ပါတယ်။လက်တွေ့ဘလောက်ထိထိရောက်ရောက်လုံနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်
။ကုလသမဂ္ဂအထွေမှုချုပ်ရဲ့ပြည်စမမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်သူ Miss Buganna ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်ပြီးမှ Ranger ဒုက္ခသည်စခန်းတွေရှိရာဘင်္ဂလားဒေ့ရှ်အပြင်ဒေသတွင်းရှိတခြားနိုင်ငံတွေကိုလည်းခီးဆက်ဖို့ရှိပါလိမ့်ရှင်
။ဒေါ်လာလတ်တန်ပြောပြသွားတာဖြစ်ပါတယ်။အာမေးနီးယားနိုင်ငံအခြေစိုက် Aurora လူသားချင်းစာနာမှုဆိုင်ရာဦးဆောင်ဥယျာဉ်ပြုတဲ့အဖွဲ့အစည်းရဲ့2018ခုနှစ်အတွက်လူသားချင်းစာနာမှုစုကိုဖိနှိပ်ခံရတဲ့တိုင်းနဲ့ချီတဲ့မွတ်စလင်တွေရဲ့အရေးတရားရေးလမ်းကြောင်းကနေခိုင်ခိုင်မာမာဆောင်ရွက်ခဲ့တဲ့မြန်မာနိုင်ငံကရှေ့နေဥကျော်လှအောင်ကိုချီးမြှင့်လိုက်ပါတယ်။ဇွန်လ7ရက်နေ့ကယရီဗန်မြို့မှာစုလက်ခံရယူခဲ့တဲ့ဥကျော်လှအောင်ကိုဆက်သွယ်မေးမြန်းထားပြီးတော့ဒေါက်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ I want to invite to the stage the 2018 Aurora Prize laureate Mr. Cho Laon.
အော်ရိုရာစုကိုဒီနှစ်အတွက်ဥကျော်လှအောင်ရရှိကြောင်းအခမ်းအနားမှုကပြောသွားတာပါ။ရင်းတန်းနဲ့လူမျိုးရုံးတက်ဖြတ်မှုဒဏ်တွေကိုခံစားခဲ့ရတဲ့အာမေးနီးယန်တွေကိုအောက်မေ့တဲ့ထိမ့်မှန်နဲ့ပေးတဲ့ဒီစုကို2016ခုနှစ်ကမှယရဗန်မှာစတင်ချိန်မြင့်ခဲ့တာဖြစ်ပြီးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေသူတွေကိုရွေးချယ်ချိန်မြင့်တာပါ။အခုလိုမမျှော်လင့်ပဲစုရခဲ့တဲ့အတွက်တိတ်ကိုဝမ်းသာကြောင်းဥကျော်လှအောင်ကပြောပါလေ။
as i am pyorabo u go batuma atima motiu kebu batu sigale u mamion linkebu dama dikisa ma batuga u dilau o lone desoda go tinlem tibu tudoga u go o dimawimla subido meide nainga mountia ngasinga nenga dubon khaniang asitega yibido u do tongyao tayokai india ga sunati soda ediminkle now mexico ga di fada tiao မြန်မာနိုင်ငံကဥတေဘရွေးပြီးတော့အဲ့ဒီ၃ရောက်တကတခါတကတင်ရွေးကြခါဥရရှိသွားတာပေါ့အရရတ်မောင်တင်းကိုမြန်မာတဲ့အဲ့ဒီတောင်ချင်းမှာသူတို့မိုးလင်းအာယုံမှာအဲ့ဒါကအော်ရိုရာဆိုတော့အဲ့ဒါမိုးလင်းအာယုံမှာနတ်သမီးတွေကိုသူတို့ဖိတ်တဲ့သဘောနဲ့အဲ့ဒီမှာပွေတဲ့လုပ်ပြီးတော့အဲ့ဒီမှာပေးတာပါ
ရိုင်ဂျာရှိနေဥကျော်လှအောင်ဟာရခိုင်ပြည်နယ်စစ်တွေမျိုးတက်ခဲပြင်ခြေရွာမှာနေထိုင်ပြီးခွဲခြားဆက်ဆံမှုမရှိရဲနဲ့ဒီမိုကရေစီရေးလူမှုရေးကိစ္စတွေမှာပါဝင်လှုပ်ရှားခဲ့တယ်လို့ဒန်းသူပညာသင်ကြားခွင့်နဲ့လူခွင့်ရေးတွေမှာနှိမ့်ညွတ်ဆောင်ရွက်ခဲ့တာအတွက်အခုလိုဆုချီးမြှင့်ခံရတာပါ။ဟ
ိုကလူမှုရေးကိစ္စတွေလုခဲ့တယ်ရင်ထောင်ထဲမှာလည်းလုခဲ့တယ်။အဲဒါတွေနဲ့ဒီဥဒိုရွာကိုဖြည့်ဆည်းပလိုက်ပြီးတော့ဥဒိုဒုက္ခသည်ဖြစ်တာကတည်းကပြီမှာအဲ့ဒီမှာလေဟိုကကလေးတွေကိုပညာသင်ဖို့အတွက်ကျောင်းတွေဖွင့်ပေးခဲ့တယ် အခုလေးကျောင်းမှာဆရာတွေကမ်းဖို့ကိစ္စတွေကျောင်းသားတွေကိုမိဖတွေကကျောင်းပို့ဖို့ကိစ္စတွေအဲ့ဒီကိစ္စတွေကိုဆောင်ရွက်လေးရှိတယ်အဲ့ဒါကြောင့်သူတို့ကအဲ့ဒါတွေကိုစုံစမ်းပြီးမှဒီစုအတွက်စီရင်မှထိပေးတာစိတ်ထမအရင်ပြောတယ်ဘာလို့ဆိုတော့ဦးကအတိမတ်ပြုတဲ့ဘသူမှမရှိခဲ့ဘူးဦးကလှုပ်လာတာကတော်တော်ကြာပြီထောင်ထိပ်မှလေးကိုထောင်ကြတဲ့ကိုအများကြီးပြင်ခဲ့တယ်
အော်ရိုရာဆူရှင်နေနဲ့ဒေါ်လာတသိန်းလက်ခံရရှိမှာဖြစ်ပြီးသူကိုယ်တိုင်ပြန်လည်ပေးလူခွင့်ရှိတဲ့နောက်ထပ်ဒေါ်လာတသန်းကိုတော့မြန်မာနိုင်ငံအတွက်အမှန်တကယ်ကူညီနေတဲ့လူမှုရေးအဖွဲ့၃ဖွဲ့ကိုပေးရမယ်လို့ပြောပါတယ်
။ဒေါ်လာတသန်းကို MSF UK ကို၄သိန်း၊ MRC Malaysia ကို၃သိန်းဒေါ်လာ၊နောက် ICMC ကို၃သိန်းဒေါ်လာတသန်းအဒီမှာခွေပေးပလိုက်တယ်။ဘာလို့ဆိုတော့သူတို့ကဒုက္ခတွေအတွက်အများကြီးလုံးနေတာကိုဦးမြင်တဲ့ MSF UK ကလေးကဘင်္ဂလားဒေ့ရှ်ထပ်ပြီးသွားတဲ့လူတွေကအများကြီးကူညီပေးနေတယ်အဒီမှာခလေးဒီပါဒီကိုအဲ့ဒါကြောင့်ဦးက MSF မှာလေးလူလာတဲ့အတွက် MSF ကဘလောက်ထရလို့လို့လဲဆိုတော့ဦးသိတယ်အဲ့ဒါကြောင့်သူတို့ကအဲ့လိုခွေးပေးတာမာစီမလေးရှားကလေးမလေးရှားမှာနဲ့ဟိုစစ်တွေမှာလေးသူတို့မှာစေုံရှိတယ်အဲ့ဒီမှာလုံးနေတယ်နောက် ICMC ကလေးမလေးရှားမှာဒီမိုက်ဂရန့်လုပ်သွားတဲ့လူတွေကိုရခိုင်ပြည်နယ်ကနောက်အဒီကိုကူညီနေတယ်အော်သူတို့ရှင်းတို့ကရှင်းတို့အဲ့ဒီကျွန်တော်မွတ်စလင်တို့ကိုကူညီနေတဲ့အခါအဲ့ဒါတွေကိုယူပြီးတော့သူတို့ကို proposal တင်လိုက်တယ်သူတို့ကလည်းလက်ခံတယ်သူတို့ကအဲ့လိုခွေးပေးလိုက်တယ
်ဒီကူညီရေးအဖွဲ့တွေဟာရခိုင်ပြည်နယ်ကရွန်ဂျာပဝင်ဒုက္ခရောက်နေသူတွေကိုကူညီနေတာဖြစ်ပြီးမြန်မာအစိုးရကတော့ရွန်ဂျာဆိုတဲ့အမည်ကိုအတိမပြုမထားပါဘူးဥကြော်နှောင်းဟာနိုင်ငံမဲ့ဖြစ်နေကြတဲ့ရွန်ဂျာတွေအတွက်အခြေခံလူခွင့်ရရအောင်ဖိနှိပ်ခံတဲ့မွတ်စလင်တွေအရေးပညာသင်ကြားခွင့်မရတဲ့ကလေးငယ်တွေအရေးတရားရေးလမ်းကြောင်းကနေသူ့ရှေ့နေပညာနဲ့ကြိုးပမ်းခဲ့တာကြောင့်ဒီစုကိုချီးမြှင့်တာလို့ Aurora အဖွဲ့ရဲ့ Internet Website မှာဖော်ပြပါတယ်
။ဒေါက်ကင်မျိုးတဲ့တင်ပြပေးသွားတာဖြစ်ပါတယ်။အခုလည်းရခိုင်ပြည်နယ်ဘက်ကအခြေအနေတစ်ခုဆက်ပါမယ်။ရခိုင်ပြည်နယ်ရေတိတော်မြို့နယ်စင်ပိုက်ကြေးရွာအနီးပင်လယ်ကမ်းခြေမှာဇွန်လ17ရက်နေ့မနေ့9နာရီခန့်မှာမွတ်စလင်ရွာသားတရားကျော်ဖမ်းဆီးရမိတဲ့အကြောင်းအောင်ဗလာကြေးရွာအုပ်ချုပ်ရေးမှူးကနေပြောပြပါတယ်။သူတို့တွေကထိုင်းဘက်ကိုထွက်ခွာဖို့လုပ်နေတော့မှသူတို့တည်ဆောင်သွားမဲ့လေဝန်းကွဲသွားတာကြောင့်အဲ့ဒီတောင်မှာကမ်းခြေမှာတောင်တင်နေကြတာဖြစ်တယ်လို့ BOA သတင်းတောက်မအေးမှာကသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်အတွင်းမှာဖမ်းမိတဲ့ရွာသားတွေရဲ့အပြောအရနေရာကွဲပြားမှုတွေရှိနေပြီးတချို့ကဘင်္ဂလားဒေ့ရှ်ဘက်ဘလူးချောင်းဘက်ကလာတဲ့သူတွေရှိတယ်လို့ဘူးဒီတောင်ဒုက္ခသည်စခန်းကလာတဲ့သူတွေလည်းရှိတယ်ဆိုပြီးသူတို့ကိုစတင်တွေ့ရှိခဲ့တဲ့အောင်ဗလာကြီးရအုပ်ချုပ်ရေးမှုဦးမောင်တန်းမြားကပြောပြပါတယ်အ
ဲဘင်္ဂလီကဘလို့ခမလေးဟိုတဲလီနဲ့လာပြီးသူတို့ကစမ်းရှင်မှာပေါ်နေတာပါလူကတော့တရားနဲ့ရှိရောက်ပါโอเคပါဒီကျွန်တော်မော်တော်အစိုးကြီးခန္ဓာနာရီလောက်ကကျွန်တော်သူတို့နဲ့ပြီးပါတယ်အဲဒီစိတ်ကြိုက်တော့ဘာလို့ရည်ရွယ်ပါလဲတော့အကုန်ရောက်လာပါတယ်သူတို့ကိုမြစ်ကြီးတလောက်တော့သူတို့ကလည်းအဲတချို့ကပြုတ်ရင်ဟိုဘင်္ဂလားဟိုလူဆောင်ကထွက်လာတယ်လို့ပြောပါလေဒီတချို့ကပြောတာကမုံတို့ကဟိုဒုက္ခတွေစခန်းကထွက်လာတယ်လို့ပြောပါလေတချို့ကတော့အဲ့လိုပြောပါလေယောက်ျားတွေကမလေးရှားမှုကိုတော့တာလေခိုင်းမှုတော့ပို့ဆိုပြီးခေါ်လာတာလို့ပြောပါလေမိန်းကလေးတယောက်ကတော့ဟိုဘူးကြီးတော်လို့ပြောပါလေခင်ဗျအဲသူကတော့ကျွန်တော်တိုင်းတစားကိုနင်းနင်းနားလေပါလေလေကတရားကြီးကိုးတော့ပါလေအကုန်လုံးမရှိတော့ဘူးပါလို့ကလေပြတ်တာပါပြတ်တာ
ကအလားတူရခိုင်ပြည်နယ်ထဲမှာပဲအစုလိုက်ဖမ်းဆီးမှုတွေလည်းမကြာခဏရှိနေပြီးတချို့ကတော့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုသွားဖို့အတွက်ထိုင်းနယ်ဇက်တွေမှာပဲဖမ်းဆီးမိနေတာတွေလည်းရှိနေပါတယ်ပြီးခဲ့တဲ့စနေနေ့ကပဲရခိုင်ပြည်နယ်စစ်တွေဘက်ကနေလာတဲ့မွတ်စလင်၈ဦးကိုထိုင်းမလေးနယ်ဇက်ကိုသွားမဲ့လမ်းခီးမှာထိုင်းရနာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်ရှင်
မအေးမာရဲ့သတင်းလောကကိုနားဆင်ကြရတာဖြစ်ပါတယ် VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOE ကိုအကြံပြုစွာရေးသားလိုတဲ့တည်တချင်းတောင်းညင်ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်တဲ့ဒီပဲဖြစ်ပါတယ်ထုတ်လွှင့်နေစေမီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kilowatt 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီတမ်းမီအော်ဒါတွေပို့တတ်စီရတန်းစီတွေထုတ်ပြီးတော့နောက်တဲ့ကုမ္ပဏီတွေကလည်းအကြီးဝါချမ်းသာနေတယ်လို့တကယ်တော
့ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အချိန်မှာနားဆင်ကြရဖို့ရှိပါတယ်။ဒါ့အပြင်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းကြားကြဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌသည်ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စီရာဖြစ်နေတယ်ဆိုပြီးကျော်လင်းထွန်းရေးသားထားတဲ့ဆောင်းပါးကို Frontier မြန်မာ Online မှာဖတ်ရှုရပါတယ်။ပြည်တော်စုအစိုးရရုံးဝန်ကြီးဦးတောင်ထွန်းကိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်ပါတယ်။လောက်တဲ့ရင်တန်တမန်တူဖြစ်တဲ့ဦးတောင်ထွန်းဟာရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့အကြီးအကဲတူဖြစ်တာဝန်ယူရလောက်စီးပွားရေးနဲ့ပတ်သက်တဲ့အတွေ့အကြုံရှိပါရဲ့လားလို့တွေးစရာတွေဖြစ်လာပါတယ်။အရင်ကော်မရှင်ဥက္ကဋ္ဌဟောင်းကတော့ပြီးခဲ့တဲ့လကနှုတ်ထွက်သွားတဲ့စီမံပဏာဝန်ကြီးဦးကျော်ဝင်းဖြစ်ပြီးရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌတာဝန်ကိုစီမံဘဏ္ဍာဝန်ကြီးတဦးစိုးဝင်းကတာဝန်ယူလိုက်မယ်လို့အများကမျှော်လင့်ထားကြတာဖြစ်ပါတယ်။ငွေရင်းနှီးကြီးမားတဲ့နိုင်ငံတော်စီမံကိန်းကြီးတွေကိုတာဝန်ယူအဆုံးဖြတ်ပေးရမယ်။ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့အကြီးအကဲနေရာကိုခန့်အပ်ဖို့အတွက်ဆုံးဖြတ်ချက်ချမှတ်မှုနဲ့ပတ်သက်ပြီးတော့အမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်။သဘောထားအမြင်အုပ်စု၃မျိုးရှိပါတယ်။စီမံဘဏ္ဍာဝန်ကြီးသာလျှင်ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့လို့ယူဆသူတွေကတအုပ်စုဒီရာထူးတာဝန်အတွက်စီဝါရေးအတွေ့အကြုံမရှိမဖြစ်လိုအပ်တယ်ဆိုပြီးတော့ကန့်တတ်မထားသင့်ဘူးလို့မြင်သူတွေကတအုပ်စုနဲ့ဝင်းကြီးအစ်စ်ဦးစိုးဝင်းပေါ်တာဝန်တွေသိမ့်မပြီးအောင်အခုလိုခံထားလိုက်တာကောင်းတယ်လို့မြင်သူတွေကတအုပ်စုဖြစ်တယ်လို့ရေးသားထားပါတယ်အတွေ့အကြုံဆိုတာတဲ့ပိုရေးကြီးတာကခေါင်းဆောင်မှုအရေးချင်းဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့စီဝါရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကပြောတယ်လို့ဆိုပါတယ်စီဝါရေးသူတွေတီတဦးဖြစ်တဲ့ကလောင်ရှင်အောင်ချိန်ဘွားကတော့ရင်းနှီးမြှုပ်နှံမှုကော်မရှင်ဟာစီမံဘဏ္ဍာဝန်ကြီးဌာနအတွင်းမှာရှိတာကြောင့်ဝန်ကြီးဟာကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့နယ်လို့သုံးသပ်ထားပါတယ်။ရင်းနှီးမြှုပ်နှံမှုဟာစီးပွားရေးကိစ္စသာဖြစ်တဲ့ဒီတာဝန်အတွက်တန်တမာအတွေ့အကြုံရှိဖို့မလိုဘူးလို့လည်းသူကမြင်တယ်လို့စသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြကြင်တာကတော့ Gadget 360 online စာသုံးပါဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ပိတ်ပင်တားဆီးတာတွေလုပ်နေပေမဲ့အယူဝါဒဆွဲပြင်းထန်တဲ့မြန်မာဖုန်းကြီးတွေက Facebook ပေါ်မှာဆက်ပြီးတော့ရှိနေမယ်လို့တန်တိတန်ချထားတယ်ဆိုပြီးခေါင်းစဉ်တက်ထားပါတယ်။ဗုဒ္ဓဘာသာအမျိုးသားရေးဝါဒီဖုန်းကြီးတွေက Facebook ကိုအသုံးချပြီးရိုဟင်ဂျာမွတ်စလင်တွေကိုပစ်မှတ်ထားကာအမုန်းတရားပွားစေတဲ့သတင်းစကားတွေဖြန့်ချီနေတာကြောင့်ဖုန်းကြီးတချို့ရဲ့လူမှုကွန်ရက်အကောင့်တွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်ဒီလိုတားဆီးပိတ်ပင်တာတွေကိုရှောင်ရှားပြီးတော့အမှန်တွေကိုပြောသွားမယ်လို့ဝါဒဆွဲပြင်းထန်တဲ့မြန်မာဖုန်းတော်ကြီးတွေကပြောဆိုလိုက်ပါတယ်။ဒီလောက်ရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တဲ့လောက်ရဖြစ်တဲ့သူမျိုးချင်းမြန်မာပုံကြီးတက်မကအဖွဲ့ဝင်ဦးတုစိတ်တကရိုက်တာသတင်းဌာနကိုပြောတယ်လို့ဆိုပါတယ် Facebook ကိုဆက်ပြီးတော့အသုံးပြုနေမှာဖြစ်တဲ့တခြားနာမည်နဲ့အကောင့်တစ်ဖွင့်ပြီးပြည်သူတွေကိုအမှန်တည်းဆက်ပြီးတော့ပြောနေဦးမှာပဲလို့သူကပြောကြောင်းလဲရေးသားထားပါတယ် Facebook ကတော့တာမီချက်ကိုချိုးဖောက်လာရင်တော့လက်အမှုရအောင်ကြိုးစားပြီးဖော်ထုတ်တွစ်ရှိတာနဲ့လူမှုကွန်ရက်ပေါ်ကနေချက်ချင်းဖယ်ရှားပစ်နေတဲ့အကြောင်းလဲFacebook ကပြောကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
တော်တာရှင်များရှင်တခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနှင့်နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတက်မတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ် NNI ဆိုရတက်လာပြီးကြတဲ့ကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံမှုကနေစစ်တပ်နဲ့အစိုးရကြားပုံမနှွေးထွေးတဲ့ဆက်ဆံမှုကိုဖြစ်ပေါ်စေမလားဒါမှမဟုတ်သဘောထားကွဲပြားမှုတွေကိုပုံမကြီးထွားစေမလားဆိုတဲ့သောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒဲ့လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ရုံးဖုန်းနံပါတ်ကတော့1-32-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေနဲ့ဖုန်းနံပါတ်ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်
။ဒီတရားလေးလိုက်စီစီမှာပါဝင်ဆွေးနွေးလို့ဒီကနေ့ည9:00နာရီတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါရစေ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကစီစဉ်တင်ဆက်ပေးနေတာပါ။
ဒီနေ့မင်းတင်ပြမယ် Idiom အသုံးက
2020 hindsight
ဖြစ်ပါလေ။စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူမြေဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစီးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတီတီချာချာပြန်စင်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတီတီချာချာပြန်စင်းစားကြည့်တဲ့ခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပါမယ်မြန်မာနိုင်ငံဟာနှစ်ပေါင်းများစွာကလေးကလေယာဆိုင်ပြိုးရေးကိုအခြေခံတဲ့ဆက်မှုနိုင်ငံတော်စီတို့ဆိုပြီးတော့ချန်ပီယံဦးဆောင်ဆောင်ပုတ်ချမှတ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အဆင့်ကတက်မလာပါဘူးမြမစိုက်ပျိုးရေးကဏ္ဍတူးတက်ဖွံ့ဖြိုးအောင်ဘာတွေလှုပ်တင်တယ်လဲဆိုတာကိုလေပိုင်ရှင်လေပရန်ဦးသိန်းစောကိုကိုဇော်ဝင်းလန်ကဆက်သွယ်မေးမြန်းထားတဲ့အပိုင်းတစ်ကိုအခုတစ်ပတ်စီးပွားရေးကဏ္ဍဖြစ်တင်ပြလိုက်ပါတယ်
နိုင်ငံဟာဆက်ပြိုးရေးပေါ်အခြေခံတဲ့နိုင်ငံဖြစ်နေသေးတော့ဒီအထူးသဖြင့်တော့ဒီလေယာဆက်ပြိုးရေးလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးအောင်ဘာတွေများပြုပြင်လှုပ်ဆောင်မှုလိုအပ်တလဲဗျာ
ကျွန်တော်လူပေါ့နော်ဟိုဒီကလေးလက်တွေ့တော့လဲဆိုက်ပြိုးနေတော့ဒီကျွန်တော်အမြင်အားပြောရလို့ရှိရင်တော့လောလောဆယ်ကြုံတွေ့နေတာလက်သမားတွေမှာပါဒီအဓိကကတော့ဆန်စပါးဟိုအဓိကစိန်ခေါ်တာတော့ကျွန်တော်နှစ်ခုလို့နှစ်ရက်လို့ကျွန်တော်မြင်ထားတယ
်ဟုတ်ကဲ့ခင်ဗျာ
နှစ်ရက်ဆိုတဲ့အခါမှာကနံပါတ်1ကတော့ထွန်းလုံးကိုဒီလား
ဟုတ်ကဲ့
နံပါတ်2ကတော့ထုတ်လုပ်မှုကုန်ကြသေးရေပေါ့နော်ဆိုဖရီးပေါ့နော်အဲ့တော့အထွန်းလုံးဆိုတဲ့အခါမှာသူကလေသမားတွေကစပါပေါ်တဲ့အချိန်မှာစပါဟိုရောင်းမှုအတွက်ကသူကတေကကို တင်းတရားအထွတ်နှုံးတို့ဒေက68တို့65တို့ဒါမျိုးတွေအထွတ်နှုံးပေါ်မှာမူတည်ပြီးတော့လက်သမားဝင်ဝင်ကိုကြည့်ရဘူးအဲ့တော့ဒီအထွတ်နှုံးများနေတဲ့သမားကကောင်းလीပေါ့နော်ဟိုအကျိုးခံစားဖို့ရပြီပေါ့နော်အဲ့တော့ကျွန်တော်အထွတ်နှုံးကဏ္ဍမှာသူပြင်ကြောင်းလဲဖို့ကဏ္ဍမှာအထွတ်နှုံးကိုဘယ်လိုလုပ်ကြမလဲဆိုတဲ့ဟာကိုဟိုမျိုးကောင်းမျိုးနိုင်ရွေးချယ်မှုနဲ့အဲ့ဒီစောစောတော့ပေါ့ကျွန်တော်တို့နေရာမြေကအဆအုံဆုံးပြောရလို့ရှိရင်တော့ဒီညီတွေကိုဘိုးရင်ပေါင်းစကတော်ရက်လာတာလည်းတောင်တာတာနဲ့တောင်တာတာတောင်ဝဲတာတာနဲ့ထုံရက်လာတာပေါ်ကလည်းညီစုသားတွေကုန်ခန့်နေလောက်အရှိနေအဲ့ဒီဟာတွေကိုဘယ်လိုညီစုသားပြန်လဲပြောထောင်ဖို့အတွက်စိုက်တဲ့စီဘယ်လိုဈေးနှုန်းတက်တာဆိုနဲ့လုပ်နိုင်မလဲနောက်တစ်ခါအဲ့ဒါတွေပြီးပြင်ထိမ့်သိမ့်နိုင်မှလည်းကျွန်တော်တို့ဆောလာအထွက်နှုံးကမျိုးကောင်းမျိုးတန်မှန်ကန်မှုနဲ့ဆိုရင်တော့ကောင်းလာမှာပေါ့နော်အဲ့ချက်ကိုတော့ကျွန်တော်အဲ့လိုမြင်ထားတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ခုကြတော့ထုတ်လို့မှုကုန်ကြသေးတယ်ကွာကြည့်လားနော
်ဟုတ်ကဲ
့လက်သမားတယောက်ကဟိုဖြန်းမြတ်တေကောကျွန်တော်တို့အလုပ်သမားကဘာညာဆိုနှစ်သိန်းခွက်လောက်ညီပါလောက်ရှိတယ်ကွာဖြန်းမြတ်အားဖြင့်တော့သုံးတော့အခုဆိုလို့ရှိရင်ထုံကဆိုလို့ရှိရင်3,000တို့နောက်တစ်ခါအဲ့တော့ရေသိန်းကဆိုလို့ရှိရင်5,000ရေသီဆိုရင်တေကောတေခွက်လောက်ကုန်တယ်နှိမ့်ဟိုဆိုရင်တေကြီးလောက်ကုန်တယ်ဆို2,000ခွက်လောက်ကုန်ဆိုတော့ရေခအဒီကားထဲမှာဆက်နေကြည့်လို့ဆိုရင်5,000ဆိုဖြန်းမြတ် average ကြီးတွေ့လို့ရှိရင်သပိန်ခွဲလောက်ကိုနှစ်သိန်းခွဲလောက်ကုန်တယ်ဆိုသူကတိုက်ပြီးတော့ခါမပြီးသေးဘူးလေဒီတိုက်ပြီးတော့အဲ့မှာမြင်းမြေနှုတ်တောင်းတင်အဲ့အာရီလောက်ရတဲ့အတွက်နဲ့တော့တော့ကဒီအလုတမားကအာရီရဲ့နောက်ဒီကာလကြာချိန်ကြီးနဲ့ဆိုလို့ရှိရင်တော့သူကုန်ကြတဲ့ကအရင်များတယ်များတဲ့ခါကျသူခုဈေးနှုန်းလက်ကမ်းကမ်းပေါက်ဈေးနှုန်းကသူက5သိန်းဝန်းကျင်ရှိတယ်ကွာအဲ့5သိန်းဝန်းကျင်ကိုတွေ့တာကြည့်တော့သူအကျိုးအမြတ်ကအလွန်ဆုံးမှာနှစ်သိန်းလောက်ပဲကျန်လိမ့်မယ်ခင်ဗျာဒါတော့မှပဲလယ်သမားကအဲ5လေးကိုမှီခဲ့လယ်သမားနေတာပေါ့နော
်ဒါဆိုလယ်သမားတွေအတွက်အမြတ်ကကြမ်းပါအောင်မလားဗျပင်မနာနဲ့အချင်းကုန်နာနဲ့တွက်ကြည့်မယ်ဆိုရင်မကြိုက်တော့ဘူးပေါ့
ကျွန်တော်အမြင်တော့ဘယ်တော့မှမကြမ်းတော့ဘူ
းအထွတ်နှုံးတိုးဖို့နဲ့ကုန်ထုတ်လုပ်မှုဈေးတွေတက်တာအောင်ဘယ်လိုလုပ်ကြမလဲဟိုကိုသိန်းစောတို့လိုလယ်သမားတွေရှုထောင့်ကကြည့်မယ်ဆိုရင်ရောဘာတွေကိုပြုပြင်ပြောင်းလဲဖို့လိုမလဲဗျအ
ဲ့နှစ်ခုကိုဘယ်လိုပြုပြင်ပြောင်းလဲပြီးရောအကောင်းဆုံးပြင်အောင်လုပ်မလဲဆိုရင်ဟိုတနည်းကရန်ကုန်တိုင်းကဒီဆန်စပါးဆိုင်ပြုမှုပြည်ပြင်ကြောင်းလဲဖို့ခေါင်းစဉ်နဲ့သူတို့ဥဒေကြီးတွေနဲ့မြေဧကများစွာကိုသူတို့လောက်ကြတာကျောင်းတော်တယောက်ကဟိုဘောင်မဝင်ဘူးဆိုပြီးတော့ဒီပုံစံခုနှစ်ကိစ္စဘောင်မဝင်ဆိုတော့အခုကြာမှာပါအဲ့ဒါကြီ
းဟုတ်ကဲ
့အဲ့ဒါကြီးမှာအဲ့ထဲမှာပါတဲ့အထက်မှာအခြားအဲ့ဆိုတော့20တို့သုံးခွာတို့အကွက်ကို18အကွက်ကိုကျွန်တော်တို့မြန်မာ Agricultural Company Limited ကနေမျိုးစိထုတ်လုပ်ဖို့ဆိုပြီးတော့လေ18ဒါသမား49ကြီးသားပေါ့အဲ့ကောင်ကိုပြေးတယ်ဗျအဲ့ဓာရီကနောက်တစ်ခုတတော့အဲ့ဒီစောစောတော့ကဩပါဘူးတက်မြေဩတာထုတ်မယ်ဆိုပြီးဧက60ပြေးတာရှိတယ်အဲ့တော့အဲ့ဒီဓာရီကလည်းဘလူတွေနဲ့အဲ့ဓာရီကလည်းတကယ်တော့သူကဒီဘေးလောက်ွက်ကြီးတွေနဲ့လောက်ကြပြီးတော့မျိုးစေ့တွေကိုထုတ်မယ်ဆိုရင်လက်သမားကိုဖောဖောတီတီထုတ်ပြီးရောင်းနိုင်မလားသူကျွန်တော်မြင်တဲ့ခါကျကျွန်တော်တော့အမြင်ကတော့ဒီလိုမျိုးနဲ့ပုပ္ပလိကကနေပြီးတော့ဖြန့်ရောက်မယ်ဆိုလက်သမားကတော့ဒီလဲနေတဲ့အချိန်ထဲမှာပဲလုံးလေလိုက်အောင်ပါလို့မြင်နေရ။ဒီတပ်ကြွေးနဲ့ပတ်တယ်လို့တပ်ကြွေးပစ္စည်းတွေထုတ်ညီစည်းလွားတွေနဲ့တပ်မြေဩတာတွေပို့တတ်စီရတန်းစီတွေထုတ်ပြီးတော့နောက်နဲ့ကုမ္ပဏီတွေကလည်းအဲကြီးပွားချမ်းသာနေတဲ့လောက်တကယ်တော့နေရာမျိုးဖွံ့ဖြိုးတိုးတက်လာလားဆိုတော့ဘာမှမဟုတ်ဘူးကြည့်ရ။အဲဆုပ်ယုပ်နေတာပဲရှိတယ်။အဲဒီယာတိဘုရားလည်းစောစောတော့လို့လူပြောမယ်အစားတော့ခံမှန်းပြီးတော့ဆိုက်ရတာလည်းမဟုတ်တော့ဘူး။ဘာကြေးရောမြောကြေးရောမိုးပုံစံမျိုးပေါက်နေတယ်လို့ပဲအဲ့တော့အဲ့ရောင်ညှော်ဖို့ပြီးတော့လုံနေရတော့ဒေသမားကတော့အဲ့ဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းစဉ်အောက်မှာလုံးလေလိုက်နေဦးတယ်သူကျွန်တော်အမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဟိုတလောလေးကဒီဟိုဒီနှစ်ထဲမှာပဲနှစ်ဆန်းပိုင်းကဒီစပားဈေးတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥဆောင်ပြီးတော့သူတို့တတ်မှတ်လိုက်တာရှိတယ်လေအဲ့ဒီတတ်မှတ်လိုက်တဲ့နှုန်းကရောဗျလေသမားတွေအတွက်အကျိုးရှိနိုင်သလားဒါမှမဟုတ်နိုင်ငံတော်အစိုးရတကယ်ကိုအမျှော်မြင်ရှိရှိနဲ့ဒီလိုဟိုလုတ်ပေးလိုက်တာလားဘလို့မြင်မိလဲ
သူကဈေးနှုန်းကတော့သူတို့ကတော့အလျှော်အတီးလေးတွေဟိုဒါဦးတည်ဘာကြီးဦးတည်တော်လက်ထက်မှာလည်းတခါဒီ၅သိန်းဈေးရဲ့ညော့မသွားသေးအောင်ပေါ့တကယ်လို့လည်းညော့သွားရင်လည်းသူကနဲ့ဒီစံတော်လုပ်ငန်းပုံသိမ်းကြီးများတွေကပြုပြီးတော့အညောအရင်းခံဆိုင်ပြီးတော့ဝယ်မယ်ဆိုတဲ့စနစ်ကိုတော့ရှိခဲ့မှုပါတယ်ဒီဇနီးလေးကတော့ကောင်းပါလေဒါပေမဲ့ကျွန်တော်အမြင်ရတော့ပြောရတော့ဒီဈေးနှုန်းဆိုတဲ့ဟာကယူရီးယားတို့ဘာလို့ဒီမှာဆိုလို့ရှိရင်ဟိုလေသမားကဒီဈေးနှုန်းကိုပုံလေးမြင်တာသာနဲ့ဟိုအကုန်လုံးပြည်နေကြတယ်ဗျာဟို5သိန်းလေးဆိုလို့ရှိရင်5သိန်းလေးပုံစံမျိုးနဲ့ဘယ်ရလာတယ်ဆိုတာဈေးကဘယ်ရလာတယ်ဆိုတာသိသူကဈေးကဘယ်ရလာမှန်းလည်းမသိဘူးခင်ဗျာ ဒီပေါ်မှာမူပြီးပြီးတော့ဟိုရောင်းချရတယ်ဆိုတော့လေဟိုမှာကုန်တယ်ကနေပတ်သက်ကနေ9သိန်းလာတယ်ဆိုရင်9သိန်းစီပေါ့တကယ်ဆိုရင်အစိုးရနေပြီးတော့အဲပေါ် daily ပေါ့ဗျာဒီ announce လုပ်ပြီးတော့9သိန်းလေးဒီနေ့တော့ဘယ်စဘာဘယ်လောက်ရှိတယ်စာညာဆိုရင်ဒီနေရာမှာလည်းဟိုဟိုတိမ်ယူစိတ်ဘာညာလေးတွက်နေကြမလို့လေဒီဒီနေရာကို transportation ပုံစံမျိုးနဲ့ပဲသွားပြီးတော့ငါးသိန်းဆိုငါးသိန်းတည်းညီတယ်သူလက်သမားကဘယ်ကနေဘယ်လိုလာတယ်ဒီနေ့ TV ကတင်ကြတယ် GD ကတင်ကြတယ်ဘယ်လိုကတင်ကြတယ်ဒီစောစောတော့ဟိုပေါ့ယန္တနာတို့ကဘယ်လောက်ရှိတယ်အဲ့လိုမျိုးဒေနိုမျိုးလည်းဖြစ်နေခြင်းနဲ့လက်သမားတချို့နေရာတွေကျတော့ဒေနိုကိုဟိုကုန်တယ်ပေါက်စားလေးတွေကစားတဲ့ပုံမှာမူတည်ပေးလိုက်ရတာနောက်တစ်ချက်ပြောချင်တာကတော့ကျွန်တော်တို့စောစောတော့အစိုးရသတ်မှတ်တာ46ပေါင်ကိုကျွန်တော်တို့စဘာတနည်းကို46ပေါင်ဆိုပြီးသတ်မှတ်တယ်ဗျာတရားဝင်ဆိုပြီးတော့လေအဲ့ဒီမှာကျတမအခုဖြစ်နေတာကမနေ့တနေ့ကသွားလိုက်တော့ကျတမ46ပေါင်နဲ့မရောက်အောင်ညပေါင်စောစောတော့ပေါင်90ပဲပေးရမယ်ဆိုပြီးကုန်တရားဝင်အဲ့တော့လေတမကလည်းဟောမတတ်မှတ်တယ်ဆိုတော့ပေါင်90နဲ့ပဲရောက်ရတော့ပေါ့နော်အဲ့ဒါမျိုးလေးတွေကဟိုအပေါ်ကပြင်ညာချက်တစ်ခုအောက်ကလိုက်မလုပ်တဲ့ကိစ္စခြေရောက်မှုအပြစ်ပြူတဲ့ကိစ္စအရေးမြူတဲ့ကိစ္စတွေကြောင့်လေတမခံနေရတာပါဗျ
သူဇော်ဝင်းလိုက်အစီအစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါ။တော်ရရှိများခင်ဗျာအမေရိကန်ပြည်တော်စုမှာတက္ကသိုလ်ဆက်တက်ဖို့အတွက်အထက်တန်းအဆင့်ဆမ်မူဝဲတွေဘလူးဖြစ်ဆိုးနိုင်နေဆိုတဲ့အကြောင်းအခုသတင်းပတ်ရဲ့တူတာဆောင်ရဲ့အမေရိကန်တခွင်အစီအစဉ်မှာတင်ပြပေးမှာပါ။အိန္ဒိယနားပြည်နယ်ဖော့ဝေးမှာပညာရေးဝန်ထမ်းတာဝန်ထမ်းဆောင်နေတဲ့ဦးကျော်သိန်းစိုးကိုကိုအောင်ကဆက်သွယ်မေးမြန်းထားပြီးတော့အပိုင်းနှစ်ကိုအခုနားဆင်နေမှာပါခင်ဗျာ။
ဆိုတော့ဒီ SAT နဲ့ဒီအထက်တန်းကျောင်းဒီဆက်မွေးဝဲနေရဘလို့ကွာပါလဲ
ဟိုအထက်တန်းကတော့ဆက်တက်ရမယ်ဒါပေမဲ့တက္ကသိုလ်ဝင်တဲ့နေရာမှာတော့ကျွန်တော် SAT အမှတ်ကိုသုံးမယ်ကိုက SAT အမှတ်ကတအားကောင်းတဲ့ခါကျတော့ဒါတော့မှ SAT မှာကျွန်တော်အင်္ဂလိပ်စာရေးသင်္ချာရေး writing ရေးဟိုစာရေးအသုံးခုပါသေးတယ်เนาะအဲ့ဒီသုံးခုတအားကောင်းသင်လျော်နေတာကိုရောက်မှာအောင်မှတ်ရှိရမှာပေါ့ဗျာလူလူ call for you ကိုလည်းအမှတ်ကိုမသုံးတော့ဘူးနောက်ပြီးတော့ honor diploma လည်းမသုံးတော့ဆိုရင်ကျွန်တော် SAT နဲ့ဝင်လို့ရတယ်ဆိုတော့ကျွန်တော်ဥပမာပြောပြတာပါဆိုတော့အဲ့ဒီ SAT အမှတ်ကိုတုံးပြီးတော့ပဲယူတော့မယ်ဟိုမှာကျွန်တော်တို့ကကျွန်တော်တို့ GPA ပေါ့လေအမှတ်တွေမကောင်းတော့ဘူးဟို၄လတခါမှာအမှတ်ပေါင်း40ရာလဲ C လောက်ပဲရှိမှာဆိုရင်အဲ့ဒီအမှတ်ကိုမတုံးမဲနဲ့ကျွန်တော်တို့ SAT အမှတ်ကိုတုံးပြီးတော့တက္ကသိုလ်ဝင်ပုံပြီးမျက်နှာပန်းလာတယ်ဆိုတော့ဒါတနည်းမဟုတ်တနည်းကိုကျွန်တော်ရှင်းပြတာပါ
ဟုတ်ကဲ့
တက္ကသိုလ်ဝင်မရရတဲ့နည်းကိုရှင်းပြတာ
GED အကြောင်းရောပြောပြပြအောင် GED မှာဆိုလို့ရှိရင်ရောဘယ်နှဘာသာထည့်ထားပါလဲ
အဲ့ဒါကကျွန်တော်တို့ General Education Diploma ပေါ့လေဘာနဲ့ပါလာရဲ့လို့မရှိသူကစံမိုးဝဲကိုဖြေရတာဗျကျွန်တော်တို့ general knowledge ပါမယ်အင်္ဂလိပ်စာရဲ့သင်ချာရဲ့အဲ့ဒါတွေကိုပေါင်းထားပြီးတော့စံမိုးဝဲနှစ်ပိုင်းသုံးပိုင်းလောက်ခွဲရင်ခွဲထားတယ်ဒါပေမဲ့တနေ့လည်းအပြတ်ဖြေရတာပေါ့လေအဲ့စံမိုးဝဲမျိုးပါခဗ
ျဆိုတော့ तू ကအဲ့လို GED ကိုကိုကတက်မယ်ဆိုလို့ရှိရင်ရော तू ကအချိန်ကြတော့ဘလောက်လောက်လိုအပ်ပါလဲ
GED ကတော့ဟို general education diploma ကတော့ तू ကအပြင်ကနေဝင်ဖြေလိုက်ရတယ်ကို့မှာ general ကို့မှာ knowledge လို့အလွတ်ကျက်ပြီးတော့စာအုပ်ကိုကျက်ပြီးတော့ကျွန်တော်တို့ TOEFL ဖြေသလိုပေါ့ဗျဟိုအဲ့စာအုပ်ကိုကျက်ပြီးတော့ရှိလို့ရတယ်တတ်မှတ်ထားတဲ့ဥမာအမှတ်220အောင်ရင်သူကအောင်သွားတာပဲလေဆိုတော့သူတင်တန်းရင်လို့မရှိဘူးတိုးတော်လေဒီ high school ကလေးတွေကကြတော့ဒီမှာကျွန်တော်တို့မြို့မှာရန်ဖန်ရန်ကန်ဟိုနားဒီနားမှာပေါ့လေအဲ့လိုသူတို့ဟို session လေးတွေဖွင့်ပေးတယ်ဗျဟို GED preparation ပေါ့ဗျာ GED လည်းပြင်ဆင်တာပေါ့လေတိုးတော်လေအဲ့ GED ကတော့ကျွန်တော်တို့စာအုပ်ွယ်ဖတ်ပြီးတော့ TOEFL ပြေသူတို့ပဲစာအုပ်ဖတ်ပြီးဖြေလို့အောင်ရင်လည်းပဲဒါလုံလောက်တယ်ခင်ဗျ
ဆိုတော့ဒီအထက်တန်းကျောင်းကိုကိုကမပြီးလို့ရှိရင်လည်းပဲဟို GED ကိုဝင်ဖြည့်ပြီးတော့ GED အွန်လိုင်းမှာရလို့ရှိရင်တော့ဟိုတက္ကသိုလ်ဆက်ပြီးတော့သွားလို့ရတဲ့သဘောပေါ့နော
်အဲ GED နဲ့လည်းရမယ်နောက်တစ်ခါ SAT လို့ခေါ်တယ်ပေါ့ဗျာ SAT ရလည်းပဲ point 20လောက်ရှိတယ် 20 point ပေါ့လေအဲ့လောက်ရလို့ရှိရင်လည်းတက္ကသိုလ်ကလက်ခံပါတယ်ခင်ဗျဟိုတချို့ကျွန်တော်တို့ vocational ဟိုအထက်မွေးဝန်းကျောင်းတက္ကသိုလ်တို့လို့ရှိရင်တော့ကျွန်တော်တို့ဟို high school က transcript နဲ့ကိုရတယ်ဗျာ high school မှာကျွန်တော်တို့ဆက်ထားတဲ့ transcript ပေါ့ဗျာကျွန်တော်တို့ဟို semester လိုက်မှာပြီးထားတဲ့အမှတ်စင်းလေးလည်းလောက်နေပဲတန်းဝင်သွားတာတွေ့ရတယ်ဟို SAT လည်းမလို GED လည်းမလို ACT လည်းမလို့ကျွန်တော်တို့ဟိုဟို honor လည်းမလို့ရိုးရိုးတန်းလောက်နေပဲကျွန်တော်တို့အတမွေးဝန်ကြောင်းတက္ကသိုလ်တွေကတော့လက်ခံသူကတော့နည်းနည်းဟိုတိတ် serious မှာဖြစ်ဘူးခင်ဗျဟိုကျွန်တော်တို့အမှတ်ကောင်းရမလို့အမှတ်တက္ကသိုလ် GED တွေကတော့ကျွန်တော်တို့အမှတ် SAT အမှတ်များလေကောင်းနေပေါ့ဗျာ
ဆိုတော့ကိုကျော်သိန်းဆိုရင်ဆိုတော့ဒီ GED တို့ SAT တို့ဖြည့်မယ်ဆိုရင်ရောကုန်ကျစရိတ်ကဘယ်လောက်ရှိပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီ SAT ပေါ့လေကျွန်တော်တို့ SAT ကတော့ကျွန်တော်တို့ဟိုအထက်တန်းကျောင်းမှာတက်တဲ့ကလေးတွေပဲဖြည့်ရမယ်ခင်ဗျာအပြင်လူကတော့ဖြည့်လို့မရဘူးကျွန်တော်တို့အထက်တန်းကျောင်းမှာ7တန်း9တန်း10တန်း11တန်း12တန်းပေါ့ဗျာ9တန်းနဲ့စဖြည့်လို့ရတယ်ခင်ဗျာဟိုကျွန်တော်တို့ record ဝင်အောင်ပေါ့လေမှတ်တမ်းဝင်အောင်တော့နှစ်စဉ်ဖြည့်ထားရမယ်အမြင့်ဆုံးအမှတ်ကိုတုံးတယ်တို့တော့ပတ်စံမပေးရဘူးခင်ဗျာကျွန်တော်တို့ high school မှာ ဟို register လုပ်ပြီးတော့လေတနည်းကိုနှစ်ခါလောက်လုပ်ပြီးပါတယ် high school တိုင်းမှာလေအဲ့ဒါ register လုပ်ပြီးတော့တန်းဖြည့်ယူမှာပဲအဲ့အများအဖြစ်တော့စနေနေ့မနက်မှာလုပ်တယ်ဟိုကုန်းကြစိတ်မပေးရပါဘူးခင်ဗျာအဲဘယ်နှခေါက်ဖြည့်ဖြည့်ဖြည့်လို့ရတယ်သို့တော့ GED ကတော့ကျွန်တော်တို့အပြင်ရလာတဲ့ကလေးပေါ့လေတခြား state ကလာတဲ့ကလေးပေါ့လေဒါမှမဟုတ်အသက်ကြီးပြီးတော့မှရောက်လာတဲ့ကလေးဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုပြည်နယ်အစိုးရစီမှာအစိုးရ website ပေါ့လေပညာရေးဌာနရဲ့ website မှာကျွန်တော်တို့ register လုပ်ရတယ်ခင်ဗျာအဲ register လုပ်ပြီးတော့ကျွန်တော်တို့နေ့ဟိုကျွန်တော်တို့ဖြည့်မဲ့နေ့ရက်ပေါ့လေအချိန်နဲ့နာရီနဲ့နောက်ပြီးတော့ဟိုနေ့ရက်ရယ်ဖြည့်မဲ့နေရာရယ်အဲ့ဒါကိုရွေးပြီးတော့ကျွန်တော်တို့ဟိုစင်းပေးရတယ် register လုပ်တာပေါ့ဗျာအဲ့မှာတင်တန်းဟိုဖြည့်ကတော့ပေးရတယ်ခင်ဗျာကျွန်တော်တို့တရားပတ်ဝန်းကျင်တော့ရှိတယ်ဟို GED အောင်လက်မှတ်ရဖို့ပေါ့လေ
ဟို American ပြည်အောင်စုဆိုတာကတော့ရွှေပြောင်းအခြေချနေတဲ့သူတွေဟိုအများဆုံးလာပြီးတော့နေကြတဲ့တိုင်းပြည်ပေါ့လေဆိုတဲ့ခါကျတော့တချို့တွေကျတော့လည်းအသက်ကြီးမှအမေရိကကိုရောက်လာတာမျိုးတွေရှိရတယ်တချို့တွေကျတော့လည်းခုနလိုပေါ့လေသူတို့ဟိုမူရင်းနေခဲ့တဲ့နိုင်ငံတွေမှာဟိုတချို့တွေဆိုရင်လည်းပဲတက်တူကောလိပ်တန်းနေစတက်နေပြီအဲ့ဒီကနေတဆင့်ပြောင်းလာကြတဲ့သူတွေလည်းရှိတဲ့အခါကျတော့ဟိုဒီမှာဆိုလို့ရှိရင်ဒီ ESL ပေါ့နော်ဟိုဟို English as a second language ဒီအစီအစဉ်ကိုတက်ပြီးတော့အဲ့ဒီကနေတဆင့်ဟိုတက်တူကောလိပ်ကိုဝင်လို့ရတဲ့လူတွေလည်းရှိရလို့ကျွန်တော်တို့သိရပါတယ်ချို့ရီဆိုလို့ရရင်လည်းပဲရင်နေခဲ့တဲ့နိုင်ငံမှာ high school ပြီးခဲ့တာဒါမှမဟုတ်ရင်တက်တူကောလိပ်တက်ခဲ့တယ်ဆိုရင်အထောက်အထားတွေဘာမှမရှိဘဲနဲ့လည်းပဲဒီ ESL English စာသင်တန်းကိုတက်ပြီးတော့ဒီတက်တူကောလိပ်ကိုဆက်ပြီးတော့ဟိုဟိုတက်လို့ရတဲ့အစီအစဉ်တွေလည်းရှိရလို့ကျွန်တော်တို့သိရပါတယ်အဲ့ဒီအကြောင်းလေးရောနည်းနည်းရှင်းပြပါအောင
်အဲ့ဒါဘာမှမရှိဘဲနဲ့တက်တူတက်မယ်ဆိုရင်ကျွန်တော်တို့ Michigan test ပေါ့လေကျွန်တော်တို့ ESL အခြေခံတော့နည်းနည်းရှိရမယ်ကျွန်တော်တို့ကို English language ပေါ့လေအဲ့ဒါကိုကျွန်တော်တို့ပြင်ဆင်ထားရမယ်စာအုပ်နဲ့ဟာလာကျွန်တော်တို့ TOEFL လို့စာအုပ်မျိုးတွေလေ့လာထားရမယ်เนาะ Michigan test တို့ဟာလာစာမျိုးစာအုပ်တွေလေ့လာထားရမယ်အဲ့ဒါကိုမှပြည်တဲ့ဝင်ဖြည့်မယ်ဝင်ဖြည့်လို့ရှိရင်သူက level ကြီးခွဲပြီးလိုက်မယ်အဲဘလောက်ဟိုဘယ်လောက်ကစာယူပေါ့လေဥမာ communication ဆိုလို့ရှိရင် 1-1 လောက်ကစာယူသင်ချာလို့ရှိနေပဲ algebra 1-9 1-1လောက်ကနေစာယူပေါ့ဗျာသင်ချာအဲ့လိုမျိုးတွေစပြီးတော့အောက်ခြေခံလေးတွေစအကုန်ပြန်ယူရလိမ့်မယ်ဟိုကျွန်တော်တို့ဟိုမပြင်ဆင်နားမနဲ့ဝင်ဖြည့်ပြီးတော့တက်မယ်ဆိုလို့ရှိရင်တော့အောက်ခြေခံကနေပြီးတော့ကျွန်တော်တို့ခင်းရကစုံရောင်းတယ်လို့ပဲတက်ကတူကလည်းရောင်းစားတာပြတင်တန်းတွေကိုလေပြီးတော့ class တွေကိုလေအဲ့တော့အဲ့ဒါလေးအကုန်လုံးစယူရမှာမဖြစ်မနေယူရမယ် Michigan test ပေါ့လေသူတို့အဲ့ test ပေါ်မှာမူတည်ပြီးတော့ဝင်ခွင့်ပေးလိုက်တယ်အဲ့ဒါမှဟိုဟိုကျွန်တော်တို့ class တိတိတိတိရစပြီးတော့ပြန်ယူရမယ်အဲ့ဒါမှရေရှည်မှအခြေခံအောင်ပေါ့ဗျာဥမာ9နှစ်လောက်6နှစ်လောက်နဲ့ပြီးရမှာကျွန်တော်တို့9နှစ်6နှစ်ကြာသွားတာပေါ့ဗျာတက္ကသိုလ်မှာလည်း ESL တင်တန်းနေရှိတယ်ပြကျွန်တော်တို့ English က114 111 112အဲ့ဒါတွေသွားယူရလိမ့်မယ်အဲ့ဒီမှာပဲကျွန်တော်တို့အနည်းဆုံး2 semester လောက်အချိန်ပေးရလိမ့်မယ်တက္ကသိုလ်မှာလည်းလေကျွန်တော်တို့ဟို ESL လိုဟာမျိုးပေါ့လေအဲ့ဒီ Michigan test ပေါအောင်လို့အချိန်ကအောင်လို့ရှိရင်တော့ကျွန်တော်ပြီးတတ်ပဲပြီးတတ်တယ်ခင်ဗျအဲ့ဒီလမ်းကြောင်းရှိပါတယ်ခင်ဗ
ျဆိုတော့ဒီ America မှာဆိုလို့ရှိရင်လည်းပဲဒီအထက်တန်းပြီးတဲ့အကြောင်းလက်မှတ်ကတော်တော်လေးအရေးပါပါတယ်အထက်တန်းအောင်တဲ့လက်မှတ်ဟာဒီကိုယ့်ရဲ့ဘဝမှာဒီအလုပ်အကိုင်နေရာအတွက်ကောဟိုဘလောက်အထိအောင်အထောက်အကူဖြစ်ပါလဲ
အထောက်အကူဖြစ်တယ်ဗျအမှန်တမ်းအရေးပါတယ်အဲ့ကြောင့်တို့ဘွယ်ပေးတယ်လို့ပဲပြီးတာဗျကျွန်တော်တို့ဟိုခလေးတိုင်းက high school ပြီးလို့ရှိရင်အိမ်တိုင်းကဟိုအမှန်တမ်းပျော်တယ်အခမ်းအနားတွေနဲ့ကိုလုပ်တယ်ဗျကျွန်တော်တို့ဟိုကြီးကြီးမားမားကြီးချေချေချေချေပြပြောင်းလုပ်တာတွေ့ရတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီ high school အောင်လက်မှတ်ရမှာသူကကျွန်တော်တို့ဟိုအလုပ်ငန်းဝင်တွေပေါ့လေဆက်ယုံနေရတယ်ပဲဟိုမေးတယ်တခါတည်းဟိုကျွန်တော်တို့ဟိုသူတို့ resume ကိုရှောက်လာတယ်မှာ high school ပြီးလားဟိုအလုပ်ရှောက်လာတယ်မှာ high school ပြီးလား high school ပြီးမှပဲလက်ခံတာကိုဆက်ယုံတိုင်းကအဲ့ဒါအောက်ခြေကမယ်အဲ့ဒီကနေဆက်သွားလို့ရှိရင်ကျွန်တော်တို့ရဲပေါ့ဗျာကျွန်တော်တို့ရဲရာရှိပေါ့လေသူကလည်းပဲဟိုဆယ်တန်းအောင်မှသူကဟိုရဲတို့မိသတ်တို့ဆိုးရလုပ်ငန်းတွေမှာဝင်လို့ရတာဗျာဟိုစစ်ထဲရောပဲစစ်ထဲဝင်လည်းပဲ high school ပြီးရမယ်ရဲရာရှိလို့ဝင်လည်း high school ပြီးရမယ်မိသတ်လို့ဝင်လည်း high school ပြီးရမယ်ဆက်ယုံတွေလည်းဝင်လည်း high school ပြီးရမယ်အဲ့တော့ဘယ်ပဲသွားသွား high school မပါလို့ရှိရင်တော့မရဘူးဗျာ high school အောင်လည်းမရလို့ရှိရင်တော့အဲ့ဒီနေရာတွေတခုမှမရဘူးကောင်းမဝင်လို့မရအဲ့တော့အမတန်အရေးပါတယ်ဗျအမတန်ကိုအရေးပါတယ်နောက်တစ်ခုကတက္ကသိုလ်ဝင်မယ်ဆိုရင်လည်းပဲတက္ကသိုလ်ပဲသွားတော့သူ high school ပြီးတဲ့ diploma ရှိမှသူကတက္ကသိုလ်တက်လို့ရမှာ哦ဆိုတော့လမ်းကြောင်းပေါ့ဗျာတက္ကသိုလ်ဟို higher education ပေါ့လေအဲ့ဒီတည်းလမ်းကြောင်းဖွင့်သွားသူတို့အလောက်ကင်တွေအတွက်လည်းပဲကိုဘွားအတွက်လည်းပဲတပ်မွေးကြောင်းဖြစ်ဖို့လည်းပဲအလောက်ကင်အတွက်လည်းပဲမဖြစ်မနေလိုရတဲ့အတွက်ကြောင့်သူက high school ကတော့အမတန်အရေးပါတယ်ခင်ဗျာ
ဒါကတော့ကုအောင် season တက်ဆက်တဲ့တုဒ္ဒဆုံလင်း American တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဟာဂျွန်လ12ရက်နေ့စင်ကာပူမှာကျင်းပမဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်နေကြပါတယ်တွေ့ဆုံမှုရှိတဲ့ထိပ်သီးအစည်းအဝေးဟာသမ္မတထရန့်နဲ့ဥက္ကဋ္ဌကင်ဂျွန်အွန်းတို့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံတို့ကိုငြိမ်းချမ်းသာယာလုံခြုံသောခေတ်သစ်တစ်ခုစီကိုရဲရင့်စွာဖန်တီးနိုင်မဲ့သမိုင်းခွင်လန်းတစ်ခုဖြစ်ပါတယ် ဒီခွင့်ရကိုဆုံးရှုံးသွားစေခဲ့မယ်ဆိုရင်တိုက်ကိုဝန်းနေစရာဖြစ်ရတဲ့ကြောင့်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့နိုင်ငံသားဆက်ဆံရေးမှာအင်မတန်အရေးကြီးတဲ့အခြေအနေတစ်ရပ်ကိုရောက်ရှိနေပြီလို့နိုင်ငံသားဝန်ကြီးပွန်ပေယိုကပြောပါရယ်အမေရိကန်ပြည်ထောင်စုရဲ့ရည်ရွယ်ချက်ကအားလုံးသိထားကြတဲ့အတိုင်းလုံးဝပြောင်းလဲမရှိတတ်သမတ်သေးဖြစ်ပါရယ်အဲ့ဒါကတော့ကိုရီးယားကျွန်းဆွယ်ဒေသအတွင်းမှာလုံးဝအပြည့်အဝနျူကလ িয়ার ကင်းစင်ပပျောက်စေရမယ်နောက်တစ်ကြော့ပြန်ပြီးဖြစ်ပေါ်မလာစေဖို့အတွက်စစ်ဆေးအတည်ပြုနိုင်ရမယ်ဆိုတာပဲဖြစ်တယ်လို့ပြုံရမ်းမှာဥက္ကဋ္ဌကင်ဂျုံအွန်းနဲ့တွေ့ဆုံခဲ့စဉ်ကရောဒုတိယဥက္ကဋ္ဌကင်ယုံချိုနဲ့တွေ့ဆုံခဲ့စဉ်အချိန်တွေမှာဝင်ကြီးပွန်ပေယိုကရှင်းရှင်းလင်းလင်းပြောပြခဲ့ပါတယ်ကင်ဂျုံအွန်းအနေနဲ့သာနျူကလ িয়ার အစီအစဉ်ဖြတ်သိမ်းမယ်ဆိုရင်မြောက်ကိုရီးယားနိုင်ငံဟာပုံမိုထွန်းတောက်လာမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကလည်းရှင်းရှင်းလင်းလင်းပြောဆိုထားပါတယ်ခိုင်မာအားကောင်းပြီးလုံခြုံမှုရှိတဲ့တာယာဝါပြောပြီးသူ့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဆက်လက်ထိန်းသိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံအဖြစ်ကျွန်ုပ်တို့မျှော်မှန်းကြည့်လို့ရပါတယ်။ဒါပေမဲ့နိုင်ငံဆောင်အတိုင်းဝိုင်းနဲ့ပေါင်းဆက်ထိတွေ့ဖို့တော့လိုတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနှစ်နိုင်ငံပြည်သူတွေဟာချိန်ချောက်မှုတွေကြောင်းရွံ့မှုတွေမယုံကြည်မှုတွေကင်းရှင်းပြီးမိတ်ဆွေတွေအဖြစ်အတူပူးပေါင်းဆောင်ရွက်ကြတဲ့အနာဂတ်ကိုဖန်တီးနိုင်ဖို့အခွင့်အလမ်းရရှိကြမှာဖြစ်တယ်လို့လည်းမစ္စတာပွန်ပေယိုကပြောပါရယ်။ဥက္ကဋ္ဌကင်ဂျုံအွန်းအနေနဲ့လည်းအလားတူအပေါင်းလက္ခဏာဆောင်တဲ့အမြင်မျိုးရှိလိမ့်မယ်လို့ကျွန်ုပ်တို့ကမျှော်လင့်ပါရယ်။ခေါင်းဆောင်နှစ်ဦးစလုံးဟာအနာဂတ်အတွက်ဖြစ်နိုင်တာတွေအပေါ်နားလည်မှုရှိရှိအမျှော်မြင်ကြီးကြီးနဲ့စင်ကာပူမှာကျင်းပမဲ့ထိပ်သီးညီလာခံကိုတက်ရောက်လာကြလိမ့်မယ်လို့မျှော်လင့်ပါရယ်။ဒီဆွေးနွေးပွဲတော်အောင်မြင်မယ်ဆိုရင်ခေါင်းဆောင်ကင်ဂျုံအွန်းဟာသူ့ရဲ့တိုင်းပြည်ကိုပြုပြင်ပြောင်းလဲသူခေါင်းဆောင်ကြီးဖြစ်လာမှာပါ။ဒီလိုအခြေအနေမျိုးဖြစ်အောင်ဆုံးဖြတ်ချက်ချနိုင်တဲ့အခွင့်အရေးဥက္ကဋ္ဌကင်ထံမှာရှိနေပါရယ်။သူ့အနေနဲ့တကယ်လုပ်မယ်မလုပ်ဘူးဆိုတာကိုတော့ရှင်းလာမယ့်သတင်းပတ်တွေလရီအတွင်းကျွန်ုပ်တို့တွေးကြရမှာဖြစ်ပါတယ်လို့ဝင်ကြီးပွန်ပေယုကပြောဆိုသွားပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့မေဂန်ဆိုရရဲ့သဘောထားအမြင်နာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းတောတာရှင်တို့ကိုအတိပေးအပ်ပါတယ်ခင်ဗျာ။VOA American တန်ကအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုစင်ကာပူစံတော်ချိန်အင်္ဂါနေ့မနေ့၉နာရီ Washington စံတော်ချိန်တနင်္လာနေ့ည၉နာရီမြန်မာစံတော်ချိန်မနေ့9နာရီခွဲမှာစင်ကာပူကစန်တိုဆာအပန်းဖြေကျွန်းမှာရှိတဲ့ Capella Hotel မှာကျင်းပမှာဖြစ်ပါတယ်။စင်ကာပူမြို့လေ Orchard လမ်းမှာရှိတဲ့ Shangri-La Hotel မှာတည်ခိုနေတဲ့သမ္မတ Trump နဲ့ American ကိုယ်စားလှယ်အဖွဲ့ကအခုသတင်းကြေညာနေချိန်မှာပဲထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာကိုရောက်လာပါပြီ။အလားတူပဲ Saint Regis Hotel မှာတည်ခိုနေတဲ့မြောက်ကိုရီးယားခေါင်းဆောင် Kim နဲ့ကိုယ်စားလှယ်အဖွဲ့ကတော့ညီလာခံတက်ရောက်ဖို့အတွက် Hotel ကနေထွက်ခွာလာပြီးလမ်းမှာရောက်နေပြီလို့ရုပ်မြင်သံကြားသတင်းတွေမှာဖော်ပြနေပါတယ်။အခုလိုမြောက်ကိုရီးယားခေါင်းဆောင် Kim နဲ့ American သမ္မတ Trump တို့တွေ့ဆုံချိန်မှာကိုရီးယားကျွန်းဆွယ်ဒေသရင်းချထားတဲ့ American တပ်သားအရေးအတွက် short ချရေးကိုထည့်သွင်းပြီးဆွေးနွေးမယ်လို့သူမယုံကြည်ကြောင်း American ကာကွယ်ရေးဝန်ကြီး Jim Mattis ကအင်္ဂါနေ့မှာပဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားဟာ American သမ္မတနဲ့ထိပ်သီးတွေ့ဆုံမှုကိုအမြဲပဲလိုလားခဲ့တာဖြစ်ကြောင်း American နိုင်ငံဆိုင်ရာကုလသမဂ္ဂတာမဟောင်းတဦးလည်းဖြစ်မြောက်ကိုရီးယားနဲ့ American ကြားဂျောင်းဝင်ညှိနှိုင်းပေးသူဖြစ်တဲ့မြောက်ကိုရီးယားကိုမကြာခဏသွားဘူးတဲ့ Bill Richardson က VOA ကိုပြောပါတယ်။ရုရှားထောက်လိုင်းရေးလုပ်ငန်းအတွက်ထောက်ကူဖြစ်စေမဲ့ပစ္စည်းတွေနဲ့ဤပညာတွေပေးဖို့အတွက်မတမားတဲ့ကွန်ပျူတာစိုက်ဘာလှုပ်ရှားမှုတွေလုပ်ခဲ့တယ်လို့ဆွဆဲပြီးရုရှားကကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေ၃ခုကိုအမေရိကန်ပြည်ထောင်စုကအရေးယူဒဏ်ခတ်လိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ရဲ့အသိခံရလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်းစကရက်နာဘူဂနာဟာဂျူလ၁၂ရက်အင်္ဂါနေ့မှာပဲမြန်မာနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့အတွင်းမှုချုပ်ရုံးကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။တရင်ချင်းချက်ကိုဒေါက်ခင်မျိုးသက်ကြေညာပေးခဲ့တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မွေးပါ
This program has come to you from the Voice of America, Washington.